America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာနေ့စမတော်တာရှင်များရှင် View American တက္ကသိုလ်2023ခုနှစ်ဇူလိုင်လ18ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်အစု Washington DC မြို့တော်ကနေတိုက်ထုတ်လင်းတင်ပြပါပါရှင် View Radio Season ကိုလိုင်းတိုမီတာ3258တို့အပြင်လိုင်းလမ်မီတာ190တို့ကနေတိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းဝင်ယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းမတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတချို့ရဲ့ပြင်ဆင်ချက်ကိုနေပြည်တော်မှာဒီနေ့ကြားနာခဲ့ပါတယ်မြမရေလှုပ်ရှားသူမိသားစုလိုက်ပျောက်ဆုံးတဲ့အမှုအတွက်မလေးရှားရဲတပ်ဖွဲ့ကစတင်စုံစမ်းနေပါပြီရာသီဥတုဖောက်ပြန်မှုပြဿနာတွေကိုဖြေရှင်းဖို့တရုတ်နဲ့အမေရိကန်ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်လို့အထူးကိုယ်စားလှယ်ဂျွန်ကယ်ရီကပြောသွားပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့ချင်းပြည်နယ်ကံပက်လက်မြို့နယ်ဘက်မှာစစ်ကောင်စီနဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်ပြီ
းလေရင်ဟစင်းနဲ့ပုံကျတော့မစတေးရမှာကြတယ် PCM ဖရာကျောင်းတလုံးပါတယ်ပြီးတော့ငါလုံးပါတယ်
ဒေသခံတူပြောသွားတာပါဒီကြောင့်သတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကရင်ပြည်နယ်ကြားရင်စိတ်ကြီးမှာစစ်ကောင်စီကိုပြစ်မှတ်ထားပြီး KNU တိုက်ခိုက်တာကရင်နီဒေသဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေအပါအဝင်မွန်ပြည်နယ်တန်ဖြူစီရမှာရေဘေးဒုက္ခနဲ့ကြုံနေကြရတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုလေးတွေနဲ့နောက်ကဘာတလာခီးသွားအစီအစဉ်တို့ကိုတင်ဆက်ပေးဖို့ရှိပါတယ်။ဒါတွေကိုမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လင်းနဲ့အတူပြောပြပေးပါပါရှင
်။ရုရှားကယူကရိန်းနိုင်ငံအိုဒက်ဆာဒေသကိုညဘက်တိုက်ခိုက်မှုအတွင်း cruise missile ဒုံးတွေနဲ့အီရန်လိုရှဟတ်ဒုံးတွေကိုအသုံးပြုခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီနေ့ပဲပြောပါတယ်။အိုဒက်ဆာဒေသပေါ်မှာပြန်တန်းလာတဲ့ဒရုန်း21စင်းနဲ့ဒရုန်း6စင်းကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်တပ်တွေကပစ်ချနိုင်ခဲ့ပေမယ့်ဒရုန်းနဲ့ဒုံးကျည်ပောက်ကွဲပျက်စီးတာကနေထွက်လာတဲ့အပိုင်းအစတွေကြောင့်မြေပြင်မှာထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ဆိုပါတယ်ယူကရိန်းစစ်တပ်ဟာနိုင်ငံတဝမ်းမှာဒရုန်း36စင်းနဲ့30စင်းကိုကြားဖြတ်ဟန်ထားနိုင်ခဲ့ပြီးနိုင်ငံတောင်ပိုင်းရှိမိုက်ကိုလီဒေသမှာလည်းဒရုန်းတွေကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်ပိုဒါဆာဒေသဟာယူကရိန်းရဲ့ကောက်ပဲသီးနယ်ရင်းကိုကမ္ဘာဈေးကွက်ကိုတင်ပို့ရမှာအလွယ်တကူချောမွေ့စေဖို့အတွက်ကုလသမဂ္ဂနဲ့တူရကီတို့ကကြောင်းဝင်ဆစ်ဆက်ပေးနေတဲ့ပင်လယ်နက်ကောက်ပဲသီးနယ်စီမံကိန်းရဲ့တစိမ့်တစ်ပိုင်းဖြစ်တဲ့စိတ်ကမ်းများစွာရဲ့တနေရာလည်းဖြစ်ပါတယ်ပင်လယ်နက်ရှိယူကရိန်းစိတ်ကမ်း3ခုကနေကောက်ပဲသီးနယ်တင်ပို့မှုကိုရပ်ဆိုင်းလိုက်ပြီလို့ရုရှားဘက်ကတနင်္လာနေ့ကပဲကြေညာခဲ့တာပါယူကရိန်းနိုင်ငံသားရေးဝန်ကြီးကရုရှားဟာကမ္ဘာတဝှမ်းရှိလူတွေကိုအငတ်ပေးသင့်အောင်လုပ်တဲ့ကစားပွဲကိုရပ်ဆိုင်းသင့်ပြီလို့လုံခြုံရေးကောင်စီမှပြောခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းရုရှားဟာအစအစာကိုလက်နက်တပ်ဖွဲ့အုံချနေတယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်ရှင်။
ရန်သူဖောက်ပြန်မှုပြဿနာတွေကိုဖြေရှင်းရမှာတရုတ်နဲ့အမေရိကန်ပူးပေါင်းဆောင်ရွက်ဖို့အရေးကြီးကြောင်းအမေရိကန်အစိုးရရဲ့ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ်ဂျွန်ကယ်ရီကတရုတ်ဝန်ကြီးချုပ်လီချန်နဲ့ဒီကနေ့ဘေကျင်းမြို့တော်မှာတွေ့ဆုံရမှာပြောလိုက်ပါတယ်။တရုတ်ဝန်ကြီးချုပ်မတိုင်ခင်ဒုတိယနေ့မှာတွေ့ဆုံခဲ့တဲ့တရုတ်ကွန်မြူနစ်ပါတီရဲ့ထိပ်တန်းတန်တမန်ဝမ်ယီကိုလည်းအလားတူပြောဆိုခဲ့တာပ
ါ။That we can advance the climate agenda. And China and the United States.
ရာသီဥတုဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့တိုးတက်မှုရအောင်လုပ်နိုင်မယ်လို့သမ္မတဘိုင်ဒန်ကလည်းမျှော်လင့်နေပါတယ်လို့အထူးကိုယ်စားလှယ်ကယ်ရီကပြောဆိုသွားတာပါ။ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေလည်းဖြစ်ဖန်လုံအိမ်တန်းငွေတွေအများဆုံးထုတ်လွှင့်နိုင်တဲ့နိုင်ငံတွေလည်းဖြစ်ကြတဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကကမ္ဘာကြီးကိုပူးပေါင်းဆောင်ရွက်မှုတွေပြသနိုင်မှုအရေးကြီးကြောင်းလည်းပြောပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့ဒုတိယခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်လီကလည်းကမ္ဘာကြီးပူနွေးမှုကြောင့်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအမေရိကန်နဲ့တရုတ်နိုင်ငံတို့ကနီးနီးကပ်ကပ်ပူးပေါင်းဖြေရှင်းတင်တယ်လို့ပြောခဲ့တာပါ။ကိုပိုင်အုပ်ချုပ်ခွင့်ရသွင်းကုန်တွေအပေါ်အခွန်စည်းကြမှုတွေအနည်းပညာရယူအသုံးပြုခွင့်တွေလူခွင့်ရေးကိစ္စတွေနဲ့ထိုင်ဝမ်ကျွန်းအပေါ်တရုတ်နိုင်ငံရဲ့ချိန်ချောက်မှုတွေကြောင့်နှစ်နိုင်ငံကြားသမိုင်းတွင်လောက်အောင်ဆက်ဆံရေးကျဆင်းနေကြမှာပဲ။ရာသီဥတုအရေးနှစ်နိုင်ငံတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ်ကယ်ရီမတိုင်ခင်မကြသေးခင်သတင်းပတ်တွေမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်၊ဗန်နာရေးဝန်ကြီးဂျန်နက်ရယ်လန်တို့လည်း တရုတ်နိုင်ငံကိုတွားရောက်ဆွေးနွေးတာရှိခဲ့ပါတယ်ရှင
်ဖိလစ်ပိုင်သမ္မတဟောင်းဒူတတေးရဲ့မူရစီဝါတိုက်ဖြတ်ရေးအစီအစဉ်မှာလူထောင်ပေါင်းများစွာတပ်ဖြတ်ခံရမှုပေါ်စုံစမ်းစစ်ဆေးရေးကိုတားမြစ်နိုင်မှုဖိလစ်ပိုင်ရဲ့ကြိုးပမ်းမှုကိုနိုင်ငံတကာရာစုတရားရုံး ICC ကအယူခံတရားသူကြီးတွေကဒီနေ့ပဲပယ်ချလိုက်ပါတယ်ဒူတတေးအစိုးရလက်ထက်ကျူးလွန်ခဲ့တယ်လို့ဆွတ်ဆွဲခံထားရတဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်နိုင်တဲ့ဖြစ်ရပ်တွေအပေါ်တရားဝင်စုံစမ်းစစ်ဆေးမှုတရက်ကို ICC ကစက်တင်ဘာ2022ခုနှစ်မှာအတည်ပြုခဲ့တာပါဒါပေမဲ့ဖိလစ်ပိုင်အစိုးရကသူတို့အလားတူစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုပြီးတောင်းဆိုခဲ့လို့ ICC ကသူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကို2022ခုနှစ်မှာနိုဝင်ဘာလမှာရပ်ဆိုင်းခဲ့ပါတယ်ဒါပေမဲ့ဒီနှစ်ဇန်နဝါရီလမှာတော့ ICC တရားရုံးကဖိလစ်ပိုင်ရဲ့စုံစမ်းစစ်ဆေးမှုတွေကကျင့်တဲ့ဖွယ်မရှိဘူးလို့ဆုံးဖြတ်ပြီးစုံစမ်းစစ်ဆေးမှုကိုပြန်လည်စတင်ခဲ့ပါတယ်ဒါကိုဖိလစ်ပိုင်ကတားဆီးနိုင်မှုအယူခံဝင်ခဲ့တာကိုအခု ICC ကပယ်ချခဲ့တာပါအယူခံတရားရုံးကတရားသူကြီးအများစုရဲ့ဆုံးဖြတ်ချက်နဲ့ပယ်ချခဲ့တာလို့လည်းဥဆောင်တရားသူကြီးကအောက်တရားရုံးရဲ့စီရင်ချက်အတိုင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်မဲ့တရားရုံးဆုံးဖြတ်ချက်အကျဉ်းယုံထုတ်ပြန်ချက်မှာပြောဆိုထားပါတယ် ICC ဟာဖိလစ်ပိုင်မှာတရားစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့အကြောင်းပြချက်အပြင်ဖိလစ်ပိုင်အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေကြအောင်အပါအဝင်ယူကန်ဝင်ချက်၄ချက်စလုံးကိုတရားသူကြီးအများစုကပယ်ချခဲ့တာပါရှင်
။တောင်နှင်းမြောက်ကိုရီးယားနိုင်ငံသားကလုံခြုံရေးတွေထူးထူးထပ်ထပ်ချထားတဲ့နေဆက်ဒေတာကိုအလဲပတ်သွားတဲ့ခီးစဉ်တွင်အမေရိကန်နိုင်ငံသားတဦးမြောက်ကိုရီးယားဘက်ထဲဝင်ရောက်ခဲ့တာကြောင့်ဖမ်းဆီးခံထားရတယ်လို့ယူဆရကြောင်းကုလသမဂ္ဂကုကဲရေးတပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။နိုင်ငံသားပိုင်းခြားထားတဲ့နေဆက်ဒေတာကစစ်မဲ့ဇုံကိုတွားရောက်တဲ့ခီးစဉ်မှာလိုက်ပါလာတဲ့အမေရိကန်နိုင်ငံသားဟာခွင့်ပြုချက်မရဘဲမြောက်ကိုရီးယားဘက်ကိုဝင်သွားခဲ့တာလို့လဲကုလသမဂ္ဂကုကဲရေးတပ်ဖွဲ့က Twitter လူမှုကွန်ရက်မှာပြောခဲ့တာပါအမေရိကန်နိုင်ငံသားကိုမြောက်ကိုရီးယားကဖမ်းဆီးထားတယ်လို့ယူဆထားပြီးမြောက်ကိုရီးယားစစ်တပ်ကတာဝန်ရှိသူတွေကိုဆက်သွယ်ပြီးဖြေရှင်းဖို့ကြိုးပမ်းနေတယ်လို့လဲကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်နိုင်ငံသားကပူရဲလုံခြုံရေးဆောင်နည်းမျိုးကိုကုလသမဂ္ဂကုကဲရေးဌာနကကြီးကြပ်ထားပြီးနေ့စဉ်ခီးသွားရာနဲ့ချီလာရောက်လဲပတ်လေးရှိတဲ့နေရာတခုလည်းဖြစ်ပါရဲ့ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ57 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နေပြီးတော့ထုတ်လွှင့်ပေးနေပါခင
်ဗျ။အင်္ဂါည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေရပါရှင်။ထောင်နဲ့33နှစ်ချမှတ်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆွမ်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအမှု၅မှုအပါအဝင်သမရဦးဝင်းမြင့်ပေါ်ဆွဲဆိုထားတဲ့အမှုတမှုတွေနဲ့ပတ်သက်လို့အယူခံလျှောက်လဲချက်ကိုဒီကနေ့နေပြည်တော်တရားလွှတ်တော်ချုပ်မှာကြားနာပါဗျ။ဒီမှုတွေနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်အထက်တရားရုံးမှာချမှတ်ထားတဲ့အမိန့်တွေကိုပြင်ဆင်ပေးဖို့အတွက်အထူးအယူခံနေနဲ့လျှောက်ထားတာကိုဒီကနေ့ကြားနာပေးမယ်။လာမယ့်စက်တင်ဘာလလောက်မှမှအဆုံးဖြတ်ချမှတ်နိုင်မယ်ရှိတယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပါဗျ။ဒီကနေ့ပြင်ဆင်လျှောက်လဲချက်ကြားနာတဲ့အမှုတွေကတော့ဒေါက်တာဆွမ်းစုကြည်ကိုဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့အတူပူတွေဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှု905ခါတဘာဝဘီအန်နီစီမံခန့်ခွဲမှုဆိုင်ရာပုံမှန်2မှုစကားပြောဆက်လက်ဝဲထားရှိမှု2မှုစုစုပေါင်း9မှုဖြစ်ပါတယ်။ဦးဝင်းမြင့်ကိုတော့တဘာဝဘီအန်နီစီမံခန့်ခွဲမှုဆိုင်ရာပုံမှန်နဲ့အမှုတမှုအတွက်ပြင်ဆင်ချက်လျှောက်ထားတာဖြစ်တယ်လို့တရားရုံးနဲ့နှိစက်သူတို့ကပြောဆိုပါတယ်။ဒီအထူးအယူခံတရားကြားနာမှုမှာဆွဆွဲခံရသူတွေကတရားခွင်ကိုလာရောက်ဖို့မလိုပဲစစ်ဆေးကြားနာလေးရှိပါတယ်။လာမယ့်ဩဂုတ်လ10ရက်နေ့မှာတော့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်ပြီးအာဂတိမှု၄မှုစီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိထန်ကအမေရိကန်ဒေါ်လာ5သိန်းခွဲလက်ယူရဲဆိုတဲ့ဆွဆွဲချက်အာဂတိမှု2မှုဘောင်6မှုလို့နဲ့ပတ်သက်ပြီးချမှတ်ထားတဲ့အမိန့်တွေကိုပြင်ဆင်ပေးဖို့အတွက်အထူးအယူခံကနေတင်သွားဖို့လည်းရှိနေပါတယ်ရှင်။
မြန်မာနိုင်ငံအတွင်းလူသားချင်းစာနာထောက်ထားမှုနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေအတွက် UK အစိုးရနိုင်ငံသားရေးယုံက2023နဲ့2024ဘဏ္ဍာရေးနှစ်မှာ Sterling Pound တန်း30နဲ့တသိန်းအသုံးပြုရဲ့အတည်ပြုထားတဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ UK မြန်မာဖွံ့ဖြိုးရေးဆိုင်ရာအစီရင်ခံစာအကျဉ်းချုပ်မှာဖော်ပြပါရယ်မြန်မာနိုင်ငံအတွင်းအတိဒုက္ခရောက်နေသူတွေနဲ့အကူအညီလိုအပ်နေသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအကူအညီစားနပ်ရိက္ခာအကူအညီအပြင်ကျန်းမာတန်းတူရေးမတန်ဆွမ်းသူတွေစောင့်ရှောက်ရေးအစီအစဉ်တွေမှာအသုံးပြုဖို့ကူညီထောက်ပံ့မှာဖြစ်ပါရယ်2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကစစ်ကောင်စီကတဆင့်ပေးအပ်တဲ့အထောက်ပံ့အားလုံးကို UK ကရိုက်ဆိုင်ခဲ့သလိုစွမ်းရည်မြင့်တင်ရေးသင်တန်းတွေအတွက်ထောက်ပံ့ထားတာတွေကိုလည်းဆိုင်းငံ့ခဲ့ပါတယ် လူသားချင်းစာနာမှုအတွက်ချွင်းချက်နဲ့ဓာတ်ရိုက်ပေးအပ်တာမျိုးကလွဲရင်တခြားဖွံ့ဖြိုးရေးအကူအညီတွေကိုအရဖတ်လူအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂလူအဖွဲ့အစည်းတွေနိုင်ငံတကာ NGO INGO အဖွဲ့တွေကတစ်ဆင့်ပေးအပ်တာဖြစ်ပါတယ်မကြသေးခင်ကပဲမေလာအတွင်းမိုခါမုန်တိုင်းကြောင့်ဘေးဒုက္ခရောက်ပြီးအကူအညီလိုအပ်နေသူတွေအတွက်အရေးပေါ်စတာလင်ပေါင်းနှစ်တန်းကူညီထောက်ပံ့ပေးမယ့်အကြောင်း UK နိုင်ငံကကြေညာခဲ့ပါတယ်။အခုပေးရမယ့်အကူအညီတွေထဲမှာရိုဟင်ဂျာဒုက္ခသည်တွေလိုလူနည်းစုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ရေးနဲ့ပဋိပက္ခတွေအဆုံးသတ်ရေးအဖြေရှာဖို့အတွက်လည်းသုံးစွဲသွားမှာဖြစ်ပါတယ်ရှင်။
မလေးရှားနိုင်ငံမှာအတင်းကျပ်ဖမ်းဆီးခံခဲ့ရတယ်လို့သတင်းတွေထွက်နေတယ်။မြန်မာအရေးလှုပ်ရှားသူမတ်တူဇာမောင်နဲ့မိသားစုပျောက်ဆုံးမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကဒီနေ့ပဲပြောလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်အဖြစ်အတိမတ်ပြုထားတဲ့အထောက်ထားကိန်းဆောင်ထားတဲ့သူအသက်46နှစ်အရွယ်မတ်တူဇာမောင်နဲ့သူ့ရဲ့ခင်မွန်ကလေး3ဦးတို့ဟာဇူလိုင်လ4ရက်နေ့ကဘသူဘဲဝါမန်အတိအကျမသိရတဲ့သူတွေကမလေးရှားနိုင်ငံစီလံကောပြည်နယ်ကနေသူရဲ့နေအိမ်မှာလာရောက်ခေါ်ဆောင်သွားတာလို့မျက်မြင်သက်သေတွေနဲ့လုံခြုံရေးကင်မရာကမှတ်တမ်းတွေကိုကိုးကားပြီးလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောပါတယ်မတ်သူဇာမောင်နဲ့သူ့မိသားစုကိုရှာဖွေဖို့နဲ့သူတို့ဘေးကင်းစေဖို့မလေးရှားအစိုးရအနေနဲ့အရေးတကြီးဆောင်ရွက်တင်ပါတယ်လို့လည်း HRW အာရှရေးရာဒါရိုက်တာအလင်းပီယာစင်ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မိသားစုလိုက်ပျောက်ဆုံးနေကြောင်းတိုင်ကြားချက်ကိုလက်ခံရရှိပြီးတဲ့နောက်ရဲတပ်ဖွဲ့ကလူပြောက်မှုနဲ့အမှုဖွင့်ခဲ့တယ်လို့လည်းစီလံကောရဲဌာနအကြီးအကဲဟူစိန်အိုမာခန်းကိုကိုးကားပြီးရိုက်တာသတင်းကဖော်ပြထားပါတယ်။ပြန်ပေးဆွဲမှုအပါအဝင်ဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးသွားမယ်လို့ပြောပေမယ့်အသေးစိတ်ကိုတော့ထုတ်ဖော်ပြောကြတာမရှိသေးပါဘူးရှင်
။ကမ္ဘောဒီးယားနိုင်ငံမှာအ ਨੇ စုံသတင်းမီဒီယာ၃ခုရဲ့ website တွင်နဲ့လူမှုကွန်ရက်စာမျက်နှာ6ခုကိုပိတ်ပင်ဖို့ကမ္ဘောဒီးယားအစိုးရက ISP Internet ဝန်ဆောင်မှုဌာနကိုညွှန်ကြားထားပါတယ်။လက်ရှိအာဏာရပါတီပဲအပြတ်အသတ်အနိုင်ရဖို့တာဆူနေတဲ့ဇူလိုင်လ23ရက်နေ့ကျင်းပတော့မယ့်ရွေးကောက်ပွဲမတိုင်ခင်သတင်းတစ်ပတ်အလိုမှာကမ္ဘောဒီးယား Daily နဲ့ RFA လွတ်လပ်တဲ့အာရှအသံအပအဝင်သတင်းမီဒီယာတွေကိုပိတ်ပင်ဖို့ဇူလိုင်လ12ရက်နေ့နေ့စွဲနဲ့တရားဝင်ညွှန်ကြားချက်ညွန်ကြားစာထုတ်ပြန်လိုက်တာကို VOA ခမာဌာနကလက်ခံရရှိပါတယ်။ကမ္ဘောဒီးယား Daily ရော RFA လွတ်လပ်တဲ့အာရှအသံရောသတင်းဌာနနှစ်ခုစလုံးဟာကမ္ဘောဒီးယားနိုင်ငံပြင်ပကနေအင်္ဂလိပ်ဘာသာနဲ့ရောခမာဘာသာနဲ့ပါသတင်းတွေထုတ်လွှင့်နေတဲ့မီဒီယာတွေဖြစ်ပါတယ်။ဒီသတင်းဌာနတွေရဲ့ Twitter, Instagram နဲ့ YouTube တွေကိုပိတ်ပင်ဖို့အင်တာနက်ဝန်ဆောင်မှုဌာနကိုအစိုးရကညွှန်ကြားထားတာပါ။ကမ္ဘောဒီးယားအစိုးရပိတ်ပင်ထားတဲ့ Voice of Democracy ရဲ့မီဒီယာအသစ် Konotra ရဲ့ website နဲ့ Twitter တွေကိုလည်းကမ္ဘောဒီးယားအစိုးရကထပ်မံပိတ်ပင်လိုက်ပါတယ်။အစိုးရစီမှမှပုံတင်ဖို့ပြက်ကွက်တာ၊သတင်းဌာနတစ်ခုရဲ့လိုက်နာရမယ့်အချက်အလက်တွေကိုပြက်ကွက်တာတွေကြောင့် Konotra သတင်းဌာနကိုအခုလိုပိတ်ပင်တာလို့ကမ္ဘောဒီးယားပြန်ကြားရေးဝန်ကြီးဌာနပြောခွင့်ရက VOA ကိုပြောပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ခင်လင်းနဲ့အတူကျွန်မအလေးမကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့ချင်းပြည်နယ်ကံပလတ်မြို့နယ်ဘက်မှာစစ်ကောင်စီနဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့အခြေအနေသတင်းပေးပို့ချက်ကိုစပြီးပြောပြပေးပါမယ်။ချင်းပြည်နယ်ကံပလတ်မြို့နယ်အတွင်းကိုဝင်ရောက်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားတိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့မနက်မှာတော့စစ်ကောင်စီတပ်ကလေရင်နဲ့ဘုံကျဲတိုက်ခတ်တာတွေရှိခဲ့ပါတယ်။စစ်ကောင်စီစစ်ကြောင်းလာရလမ်းမှာရှိတဲ့ကျွေးရွာတွေကပြည်သူတွေကိုကြိုတင်တိမ်းရှောင်ခိုင်းထားတာကြောင့်လူအထိခိုက်တော့မရှိခဲ့ဘူးလို့ကံပတ်လက်ပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါရယ်။လက်ရှိကံပတ်လက်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
။စစ်ကောင်စီစစ်ကြောင်းဟာချင်းပြည်နယ်ကံပတ်လက်နဲ့မကွေးတိုင်းစောမြို့နယ်အဆက်ဒေသဘက်မှာဒီလ12ရက်နေ့လောက်ကစတင်ပြီးဝင်ရောက်လာတာဖြစ်ပါတယ်။ဒီလိုဝင်ရောက်လာချိန်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ရကဒီကနေ့မှာတော့ကံပတ်လက်မြို့နယ်ဘက်ကမဆာတီရွာကိုလေကြောင်းကတိုက်ခိုက်ခဲ့တယ်လို့ဒေသခံတူဦးက VOE ကိုပြောပါတယ်
။ရှစ်ကျောင်းကတော့ကြောက်ချူကနေလဲတက်လာကြတယ်ပြီးတော့အဲဒီလောင်းရှာနေလဲချင်းပြည်ကိုတက်တယ်။အဲဒီကြောက်ချူကနေတက်လာတဲ့အဖေါ်သားမနဲ့စောနာမကြီးကလည်းညာကလည်းကြာမှာတိုက်ပွဲဖြစ်ကြတယ်။ဒီကျင်းတွေဖက်ကတက်တဲ့အဖေါ်ကဖြစ်မဖြစ်တော့မသိရသေးဘူး။ဒါပေမဲ့လေရင်နဲ့တော့ပေါ်တော့ကြည့်ခါဒီဒီနေ့မှာဆန်နိုင်ခွဲမှာလေရင်ထစင်းနဲ့ပုံကျတော့မစတူရမှာကြတယ် PCM ဖရာကျောင်းတလုံးပါတယ်ပြီးတော့ငါလုံးပါတယ်
စစ်ကောင်စီစစ်ကြောင်းကစောမျိုးနယ်လောင်းရှိဘက်ကနေကံပက်လက်မျိုးနယ်ကျင်တွေးမျိုးဘက်ကိုတက်လာနေတာဖြစ်တယ်လို့လည်းပြောပါလေကံပက်လက်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကတော့ဒီကနေ့မနက်ပိုင်းမှာလောင်းရှိကျင်တွေးလမ်းအတိုင်းတက်လာတဲ့စစ်ကြောင်းနဲ့ဒေသခံ PDF တပ်အကြတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ကြောင်းနဲ့အဲ့ဒီနောက်10နာရီ45မိနစ်မှာလေရင်နဲ့ပထမအကြိမ်ပုံကျဲခဲ့တဲ့အကြောင်းပြောပါရယ်စစ်ကြောင်းလာရလမ်းကကျေးရွာတွေကိုကြိုတင်တင်းရှောင်ခိုင်းတာကြောင့်ပြည်သူတွေထိခိုက်တာတော့မရှိခဲ့ဘူးလို့သူကပြောပါရယ်
အထမတကြီးမှာကစူးစူနေနဲ့မကူတိုင်းနေစက်နာချင်းနေတဲ့ပုံနော်အနာတော့ကမှငါးလုံးချောက်လုံးလောက်အောင်ဖုန်းကျစားတယ်ပြီးမရှင်ကမကူတိုင်းမှာရင်းကျဲစီရဆိုတာလေအဲ့နာပဝန်းကျင်ကလည်းငါးလုံးချောက်လုံးလောက်ကျစားသွားတယ်အဲ့ဒါပြီးတော့7နိုင်လောက်မှနောက်တစ်ခေါက်ပြန်လာတယ်ပြန်လာပြီးတော့အခုချင်းစီနေမစတင်ကြည့်ရပါဘူးလေးလုံးကျစားသွားတယ်အဲ့ဒီမှာတော့ဘုရားကျောင်းတို့ကျောင်းနေမိအင်္ဂါလုံးရပြစ်ချူသွားတယ်လို့အခုတင်းရတယ်ဗျလောလောဆယ်မိကြီးကလူထိခိုက်မရှိဘူးလေဒါကဆိုအဲ့ဒီကျောင်းကဘူတိုင်းလောင်းရှင်မျိုးကမဆတ်ထွက်ကြရပါတော့အဲ့လမ်းကြောင်းမှာရှိတဲ့ကျေးရွာ၅ရွာကိုအရေးပေါ်ဆောင်ဖို့ကျွန်တော်တို့ဒီပင်သားပြီးမှဆောင်ခန်းထားတယ်ဒီလူတွေကမထင်ဘူ
းချင်းပြည်နယ်အတွင်းကကျေးရွာ၅ရွာကတင်းရှောင်နေသူကအနည်းဆုံးလူ1500ခန့်ရှိကြောင်းလည်းသူကပြောပြပါတယ
်ဒီကားလမ်းမှာတစ်လျှောက်မှာရှိနေကျေးရွာ၅ရွာကအဲ့ဒီတော့အားလုံးဖြည့်ခင်းထားတယ်ဆိုတော့အစစ်အကြောင်းအခု1300ပေါ့နော်300မိလီလောက်ရှိတယ်။အခုရေက1500ဝန်းကျင်လောက်ဟိုတော့ထဲတောင်ထဲဒီမှာပြည်ရရှိတယ်။ဥစ္စာကြေးရတယ်မှာပြည်ရရှိတယ်။ဟိုထပ်ပြီးသွားတဲ့အရာစင်းနဲ့လူကြီးတော့ရတယ်။ဟိုဘယ်နေရာမှာဘယ်နှယောက်ဆိုတော့အတိအကျတော့လိုက်ပြီးမှကောက်ခံဆဲဖြစ်တယ်ပြောတာအတိအကျမရနိုင်သေးဘူးပေါ့နော်။
မကွေးတိုင်းစောမျိုးနယ်ရင်ကဲရွာကချင်းပြည်နယ်ဘက်ကိုတင်းရှောင်နေသူတွေဟာအိမ်တောင်စု42စုလူဦးရေ164ယောက်ရှိကြောင်းနဲ့အခြားနယ်ရွာကတင်းရှောင်နေသူတွေကိုတော့စည်ရင်မရသေးကြောင်းလည်းပြောပါတယ်ဒီလ14ရက်နေ့မနက်ပိုင်းကချင်းပြည်နယ်ကံပက်လက်ဘက်ကိုတက်လာတဲ့စစ်ကြောင်းကိုမကွေးတိုင်းစောမျိုးနယ်ရင်ကဲရွာအနီးမှာဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲအတွင်းရင်ကဲရွာမှာအင်ချီ300လောက်မီးလောင်ခဲ့တယ်လို့ကလေးတူဦးသေဆုံးခဲ့ကြောင်းနဲ့ရွာသား20ခန့်ဖမ်းဆီးခံခဲ့ရကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒေသခံတွေကတော့စစ်ကောင်စီတပ်ကမီးရှို့တာဖြစ်ကြောင်းပြောဆိုပေမဲ့တိကျအတည်ပြုနိုင်တာမရှိပါဘူးဒေသခံကာကွယ်ရေးအဖွဲ့ PDF တွေကတော့လက်ရှိချင်းပြည်နယ်ကိုတက်လာနေတဲ့စစ်ကြောင်းဟာကံပက်လက်မြို့နယ်ကျင်းတွေးမြို့အခြေဆိုင်စစ်ကောင်စီတက်စကန်ကိုလက်နက်ရိုက်ခါဖြည့်တင်းဖို့တက်လာတဲ့ထောက်ပို့စစ်ကြောင်းဖြစ်တဲ့အကြောင်းသတင်းဖော်ပြတာတွေရှိနေပါတယ်ခင်ဗျာ
ချင်းပြည်နယ်ကံပက်လက်မြို့နယ်ဘက်မှာစစ်ကောင်စီနဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုစံကျော်ပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုလည်းပြောပြပေးပါမယ်။ကျင်းပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့ဌာနဆိုင်ရာရုံးတွေနဲ့စစ်ကောင်စီတပ်တွေကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့အထိတပတ်ကြာ KNU နဲ့ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်ခဲ့တာမှာစစ်ကောင်စီဘက်က5ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့ဝင်တွေကပြောပါတယ်ကျိုင်းစိတ်ကြီးမြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေသလိုမြရီခိုင်ထဲမှာလည်းမနေ့ကနေရောညပါစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေကြကြောင်းဒေသခံတွေစိုးရိမ်ထိတ်လန့်နေကြရတဲ့အကြောင်းထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့ဌာနဆိုင်ရာရုံးတွေဖြစ်တဲ့မြို့နယ်ရဲစခန်းထွေအုပ်ရုံးညည်စင်းရုံးနဲ့ခမရ998ခမရ432စစ်ကြောင်းတွေကိုကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်အထူးစစ်စီရေးတပ် SOF နဲ့ဒရုန်းတပ်ဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်အတွင်းပူးပေါင်းဝင်ရောက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဒီလိုတိုက်ခိုက်မှုအခြေအနေနဲ့ပတ်သက်လို့ပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက BOA ကိုအခုလိုပြောပါတယ်
။16ရက်နေ့ကြီးပေါ့နော်။ကျိုင်းစိတ်ကြီးမြို့မှာရှိတဲ့မြေစင်းရုံလို့သူတို့ရုံလို့အဲဆောက်ရုံတွေကိုဒရုန်းတွေနဲ့စတင်တိုက်ခိုက်တယ်။ခုတ်ခွာတဲ့စခန်းမှာရှိတဲ့သူဒီတိုင်းမှုဦးဒီရဲ့စစ်ကြောင်းနှစ်ကိုလည်းကျွန်တော်ကဝင်ပြီးတိုက်ခိုက်တယ်ဒီကမှာနှစ်ချက်တော့ခမရနှစ်ချက်တော့ငါနေစစ်ကူလာတယ်စစ်ကူလာတဲ့စစ်ကြောင်းကိုလည်းကျွန်တော်ကြားပြတိုက်ခိုက်ရဲအတိုက်ခိုက်မှုကတိုက်ပွဲတွေပြင်းထန်တဲ့ခါကျတော့အကစားပဲ9ယောက်စီဆုံးပြီးတော့10ယောက်ခံရရတယ်အဲတော့အစတို့ကဒီကြောင်းပြစ်သူတွေနဲ့ရော120ဒီမြောက်တက်ကနေ120မှတ်မှအစစ်ချက်ပြင်းမှတ်မှတော့ဆယ်မှာစားရတယ်။ဟိုရန်တမ်းပြီးတော့တောက်ဆက်ပြစ်ခတ်တော့အဲကျွန်တော်တို့ကဖက်ဒရယ်ဝင်းရဲ့ရဲဘော်တယောက်ထိခိုက်ဒဏ်ရာရတာနော်။ဒီနေ့ကတော့မဆိုးရင်ရော
နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့နှစ်ဖက်ထိခိုက်ပေးဆုံးဒဏ်ရာရတာတွေရှိတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ KNU တပ်မှ6ထိန်းချုပ်နယ်မြေကျိုင်းစိတ်ကြီးမြို့နယ်ထဲမှာအခုလိုမျိုးတိုက်ပွဲတွေပြင်းထန်နေတယ်လို့ပဲမြဝတီခရိုင်ထဲမှာလည်းမနေ့က နေရောညပါစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်ဒေသခံတွေနေအိမ်တွေကမထွက်ရဲပဲစိုးရိမ်ပူပန်နေရပါတယ်နှစ်ဖက်တိုက်ပွဲတွေကြောင့်တပ်မဟာအသီးသီးမှအရသာထိခိုက်သေးဆုံးတာတွေအပြင်စစ်ဘေးရှောင်တွေပုံများလာတယ်လို့လည်းအခုလိုပြောပါတယ်အဲ
့လိုမျိုးတိုက်ပွဲတွေတောင်းချောက်ဖြစ်လာတဲ့ခါကျတော့နောက်ပြီးတော့စကားစကားလည်းစီးရအဲ့တခုမှရလာပြမကိုမချောင်တဲ့ခါကျတော့ဘယ်သူမှရွာထဲမှာနေထိုင်ရတာတိုက်ပွဲဖြစ်ကြနေပြီတိုက်ပွဲဖြစ်တော့မယ်ဆိုရင်လည်းမနေထိုင်ရတော့လူပြည်လို့ရချောင်တော့ဒုက္ခတွေရများလာတာဟုတ်တယ်
ဒီတိုင်းလား15ရက်နေ့တုန်းကလည်း KNU တက်မှာတည်ထိချုပ်နယ်မြေတထုံခရိုင်ဒီလင်းမြို့နယ်ကကြီးပါရီကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံ3ဦးသေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်ဒေသခံတွေဘေးလွရာကိုထွက်ပြေးနေရတယ်လို့လည်းပြောပါတယ်ဒီအတော်တွင် KNU တပ်မတုံထိ ंछ ုံနယ်မြေရွှေကျင်မြို့နယ်ထဲမှာလဲစစ်ကောင်စီနဲ့ KNU တပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရသလိုကျေးရွာပေါင်း16ရွာကဒေသခံ1000ခွဲလောက်ဘေးလွတ်ရာကိုထွက်ပြေးနေရပါတယ်ရှင်
ကျင်းပြင်းနဲ့ကြိုင်းစိတ်ကြီးမျိုးနဲ့ပမာစစ်ကောင်စီကိုပြစ်မှတ်ထားပြီး KNU တိုက်ခိုက်နေတဲ့တဲ့မအေးမှပြောပြပေးခဲ့တာပါအခုဆက်ပြီးတော့ Greeny Data ဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုလည်းပြောပြပေးကြပါမယ်Greeny Data မှာဒီလာတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့လေကြောင်းတိုက်ခတ်မှုတွေပိုဆိုးလာနေရတဲ့အများအရက်သားထိခိုက်သေးဆုံးမှုနဲ့စစ်ပြေးဒုက္ခသည်ဦးရေဟာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတိတိတသာတိုးလာခဲ့တယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်နေဆက်ဖြတ်ကျော်ပြီးထိုင်းနိုင်ငံဘက်ကျန်ခိုလုံသူတွေအပါအဝင်လက်ရှိဖားဆောင်တဲ့မဲဆဲမြို့နယ်တွေကနေထွက်ပြေးရတဲ့စစ်ပြေးဒုက္ခသည်9000လောက်ရှိနေပြီးရာသီဥတုတုတ်ကွေးနဲ့နာမကျန်းဖြစ်သူတွေလည်းများပြားနေပါတယ်။ Greeny Data ဘက်ကနောက်ဆုံးအခြေအနေကိုမတ်ရင်ချင်းတိုင်းပြောပြပေးပါရှင်
။လက်နက်ကင်ပဋိပက္ခတွေပြင်းထန်နေတဲ့ကယားပြည်နယ်ဒေသအခေါ်ခရင်နီပြည်နယ်မှာဒီလအတွင်းတိုက်ပွဲတွေဂျိုးကြားဆက်ဖြစ်နေသလိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေကြောင့်စစ်ပြေးဒုက္ခသည်ဦးရေတစ်နှစ်တခြားပို့ပြီးညားလာနေတယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ဒေသခံတွေက VOA ကိုပြောပါရယ်အထူးသဖြင့်ဖားဆောင်နဲ့မဲဆက်မြို့နယ်တွေမှာဒီလာတဲ့စစ်ဆောင်စခန်းတချို့နဲ့ကျေးရွာတချို့လေကြောင်းကနေတိုက်ခိုက်ခံရလို့ကလေးငယ်တွေအပါအဝင်ထိခိုက်သေးဆုံးသူတွေအများအပြားရှိခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်ဒေသခံတွေဟာနီးစပ်ရာမြို့နယ်ကျေးရွာနဲ့တောတောင်တွေတွေထွက်ပြေးတိမ်းရှောင်နေကြရသလိုထိုင်းနိုင်ငံဘက်ချမ်းထွက်ပြေးခိုလုံသူတွေလည်းထောင်ထဲချီရှိလာနေပါတယ်အခုဆိုရင်မဲဆက်နဲ့ဖားဆောင်ဒေတာတဝိုက်ကစစ်ပြေးဒုက္ခသည်ဦးရေဟာ9000လောက်ရှိနေပြီလို့ကရင်နီလူခွင့်ရေးအဖွဲ့တီထောင်သူကိုပကြားက VOE ကိုပြောပါတယ
်အကောင်မပေါ့ရင်ကျွန်တော်ထင်တာ3000နီးပါးကျောင်းလာနေတယ်ဒီပြည်တွင်းမှာပေါ့နော်ထိုင်းနိုင်ငံဘက်ချမ်းကတော့5000နီးပါးရပါတယ်ပေါ့နော်နောက်ပြည်တွင်းထွက်ဖြစ်မှာတော့အဓိကတော့စာရင်းရိတ်ခါနည်းနည်းလမ်းကြောင်းပေါ့နော်နည်းနည်းဆိုရင်ရတာရှိတယ်နောက်လွန်ချွန်ရေးရလည်းဆိုရင်စရာရှိတယ်ပေါ့နော်ဘလော့စရီချင်းပြောရတယ်ဒီဇာတစ်ဖက်မှာကတော့900ကျော်ကျော်600နီးပါးကတော့ဆစ်ဆောင်လာရတယ်2500လည်းဒီရတဲ့မြို့ထင်မှာပဲပြိမိတာရှိတော့ပေါ့နော်အဓိကတော့သူတွေ့ဆန္ဒရစ်ခါခက်ခဲရဲ့ဆမာရဲ့နောက်ပြီးတော့မှလွန်ချွန်ရဲ့ရပေါ့နော်အဲလိုမျိုးတော့အချင်းချင်းရှိပါတယ
်ဒေသခံတပ်ဖွဲ့တွေနဲ့စီရေးတင်းမာနေတဲ့ကင်းနီပြည်နယ်မှာစစ်ကောင်စီတပ်တွေကလည်းလက်နက်ကြီးတွေနဲ့လေကြောင်းအသုံးဖြူတိုက်ခိုက်တာတွေဒီလာတဲ့ပိုးကြီးအပြင်းထန်လှုပ်လာတယ်လို့ဒေသခံတွေကဆိုပါတယ်လေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သားနေအိမ်တွေမီးလောင်တာအရက်သားထိခိုက်သေးဆုံးတာတွေနေ့စဉ်လူလူရှိနေပြီးဒေသခံအများစုအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့ကိုရိုင်းစစ်ဆောင်နေရတဲ့ဖားဆောင်ဒေသခံတအုပ်က VOA ကိုပြောပါတယ
်ဖားဆောင်မျိုးပုံမှာတော့ဒီဟုတ်ခေါက်ကျလာပြန်လို့တန်းတူတဘုံတော့ကြောင်တယ်ဒါကြတဲ့ရှိတယ်ဒီဒီဖားဆောင်ရဲ့ပတ်လည်ကကြီးကြီးရတယ်မှလည်းဒီလိုဒီလိုရှိတယ်ပေါ့ဖားဆောင်ရဲ့မြေကိုနေတဝိုက်ရတော့ကြီးကြီးရတယ်တော့အိတ်ရှိကြတော့ရှိုံနဲ့တော့ပုံချောင်းတော့ပဲတုံ့နာလူလာအနေနဲ့ရတော့လာပဲဖြစ်ကြတယ်
စစ်ပြေးဒုက္ခသည်တွေထဲမှာအများစုကကလေးငယ်တွေအမျိုးသမီးနဲ့အသက်အရွယ်ကြီးရင်သူတွေဖြစ်ပြီးနေဆက်ဒေသတွေမှာခိုလုံနေကြရတယ်လို့လည်းစစ်ပေးရှောင်တွေကပြောပါတယ်လုံးကြုံရေးစိုးရိမ်နေရတဲ့တစ်ချိန်တည်းမှာမိုးရာသီမှာကြုံရတဲ့ရာသီတုတ်ကွေးနဲ့ဖြားနာသူတွေကလည်းအများအပြားရှိနေတာပါဒုက္ခသည်တွေကြားလက်တလောစားနေရခါနဲ့ဆေးဝါးအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကိုပညာကပြောပါတယ
်ဆမ်းမရေကခုတလောကတော့ဟိုတုတ်ကွေးတော်တော်ဖြစ်တယ်ပေါ့နော်တုတ်ကွေးဖြစ်တော့နေရာတိုင်းမှာတုတ်ကွေးဖြစ်တော့အဲ့ဒီဟာတော့နည်းနည်းတော့ခက်ခဲတော့ရှိတယ်ပေါ့နော်ပုံမှန်ဆေးဝါးရဖို့ခက်ခဲရှိတယ်နောက်တစ်ခုဆိုဥပမာဖြစ်ဆိုရင်ရွာတစ်ကဆိုရင်ဆိုတော့တော်တော်ဆိုးတာကဟိုဆေးဝါးပေါ့တော်တော်လေးဆေးဝါးကြည့်ပြီးမှလည်းမရှိ shiwu siwa le ma shiwu phin no bwa no si da le ne be pa da le ne be ho twa ni ya le chin ni si ne da ma pa da ro ma ma lo ma la phin no bwa no a da le si ba le a thu phin di jo te ka sa chang twa la ne ne le a da ko si pu so ro bwa no
de ta re le ne kai pati pakha ri po mo pyin tan la da ne a mya dukkha de a mya su kha phi kha de jun la ga sa lo o ain sun khwa thwa pye ni ja ya da phit pi di la re ma a ye twa ti ti ta ta that to la ni de lo le dukkha de ri ko ku ni pe ni tu ri ka ပြောပြကြပါရရှင
်ဂရင်းနီဒေတာဘက်ကစစ်ပေးဒုက္ခတွေအစီအနေကိုမိုင်းအင်ဂျင်နိုင်ကပြောပြပေးခဲ့တာပါအခုတခါတော့မွန်ပြည်နယ်တန်ဖြူစီရဲ့ဘက်မှာရေပေးဒုက္ခနဲ့ကြုံနေကြရတဲ့အခြေအနေကိုဆက်ပြီးပြောပြပေးပါမယ်မွန်ပြည်နယ်တန်ဖြူစီရဲ့မြို့နယ်ကရက်ကွက်အနေပိုင်းနေရာတွေမှာဒီရက်ပိုင်းမိုးများပြီးရေကြီးရေလျှံနေရကြောင်းနေအိမ်တချို့ရေနစ်မြုပ်တဲ့အထိဖြစ်နေပါတယ်ရက်ကွက်အမြင်ပိုင်းနေရာတွေမှာရေပေးဒုက္ခတဲ့စခန်းဖွင့်ထားပြီးပြောင်းရွှေ့နေထိုင်သူတွေလည်းရှိနေတယ်လို့ကုညီပေးနေသူတွေနဲ့ဒေသခံတွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်အပြည့်အစုံကိုမဆွေမွန်ကပြောပြပေးပါရှင်
။ဇူလိုင်လ18ရက်နေ့မနေ့တနင်္လာနေ့ညတုန်းကမိုးရွာသွန်းတဲ့အချိန်ကြောင့်မွန်ပြည်နယ်တန်ဖြူစရက်မြို့နယ်မှာရှိတဲ့အနေပိုင်းနေရာတွေမှာဒီကနေ့မနေ့အစောပိုင်းကနေစလို့ရေကြီးနေတယ်လို့ဒေသခံတွေကပြောပါတယ်။တံဖြူစရက်မြို့နယ်ပင့ကျေးရွာမှာရှိတဲ့မြေနှိမ်ပိုင်းတွေမှာလည်းလမ်းမော်တွေအထိရေကြီးတာနဲ့နေအိမ်တွေအထိရေဝင်တာတွေရှိလို့ယာယီရေပေးကူညီရေးစခန်းတွေစီကိုဒေသခံပြည်သူတို့ကိုပြောင်းရွှေ့ပေးထားရတယ်လို့ကိုရိုင်းကူညီပေးနေသူတူက VOA ကိုပြောပြပါတယ်
အခုကရေချီးနေတော့မှာလမ်းပေါ်မှာရေမြောက်နေတော့ပေါ့ပင့ကျေးရွာမှာဆိုရက်ွက်တွေရှိတယ်လေအဲ့ဒီရက်ွက်မှာမြေနှိမ်နေရာမှာရေကြီးများတယ်နော်ဟုတ်တော့ရေတော့ပြန်မချဘူးမိုးအောက်ကြီးတော့ပင်လေရေနည်းနည်းတက်နေလို့ဖြစ်နေတယ်။လမ်းမပေါ်မှာပင့နဲ့တော့ပြစ်ချမှာဆိုတော့မှဟိုရင်ဘတ်သေးလောက်ရှိတယ်။လေးပေကြော်ကြော်လောက်ရှိမှာ။တော့နေရာဆိုလူတို့မြောက်တယ်။ရေဝင်တဲ့အိုင်လည်းရှိတယ်။အောက်ပေတော့ရှိမှာမှာ
ပင့ကျေးရွာကအင်ဂျင်200နီးပါးရေနစ်မြုပ်ခဲ့ပါတယ်။အဲ့ဒီလိုရေဘေးတန်းတင်ခဲ့တဲ့အိမ်ဆောင်စုတွေကိုပင့ကျေးရွာကြက်တင်ရင်ဖျားကုန်းကယာယီရေဘေးစခန်းစီကိုပို့ဆောင်ပေးခဲ့တယ်လို့လည်းကူညီပေးသူကပြောပါတယ်
။ရေဝင်တဲ့အိုင်ကြတဲ့လူတွေကတချို့ကအဲ့ဒီမှာရှေ့ပြောင်းလိုက်ကြမှာနဲ့များတယ်။အဲ့ဒီဖျားကြောင်မှာသတ်ထားတာ။အောင်ကူတော်ဘက်ကရေကြီးတယ်ဆိုတော့ဘလောက်ကြီးတော့ကျွန်တော်တို့မသိရဘူးခင်ဗျာ။ကျွန်တော်ဒီမှာလောက်နေဆိုတော့
တန်ဖြူစရက်မြို့နယ်ဖောင်းစိန်တရားကားလန်းလေဒီကနေ့မနေ့အစောပိုင်းကရေကြော်နေတဲ့အတွက်ရေငယ်တွေသွာလာဖို့ခက်ခဲခဲ့တယ်လို့ဒေသခံတွေကပြောပါရယ်နောက်ပိုင်းမှာရေကနည်းနည်းပြန်ချခဲ့ပါတယ်ဒါပေမဲ့မိုးထက်ပြီးတော့ရွာပြီးတော့ရေပြန်တက်မှာကိုစိုးရိမ်နေတယ်လို့ဒေသခံတွေကပြောပါရယ်ကားလန်းအနီးဝန်းကျင်ကအနေပိုင်းနေရာတွေမှာတော့အခုထက်ထိရေတက်နေစေဖြစ်ပါတယ်ရေဝင်နေတဲ့အိမ်တွေကလည်းရှိနေတော့မယ်လို့တန်ဖြူစရက်ဒေသခံတူကပြောပါရယ
်ကိုလုံးဝကြားလာရလို့မဟုတ်ဘူးနောက်မှတော့ရေရှိသေးတယ်ဟိုကားကသွားလို့ရတယ်။ဒါမှမိုးတော့ရွာနေသေးတာဖြစ်တဲ့အတွက်ဟိုအချိန်မီမိုးကဒီမိုးစဲစဲမဲမဲထွက်လာရင်ပြန်တက်လာနိုင်တယ်။ရောက်ွက်တဲ့နေရာလေးရေရှိသေးတယ်။လုံးဝအမြုပ်ကြီးတော့မဟုတ်ဘူး။ဝင်နေကြီးအိမ်ထဲကိုဂျီဝင်ဟိုဂျီဝင်နဲ့အိမ်လေးတွေကရှိနေသေးတယ်။ဟိုဖုံးကြီးကျောင်းနေရှိတယ်။ဟိုညမှာဟိုဒီဖုံးကြီးကျောင်းလို့ဟိုဝင်နေရှိနေတယ်။အထဲမှာဟိုစုံစားဆောင်ထဲမှာရေရှိနေတယ်။အနေပိုင်းတော့သံကြမ်းမျိုးရဲ့အနေပိုင်းတော့ဖြစ
်မွန်ပြည်နယ်တန်ဖြူစရက်မှာအခုလိုမိုးများပြီးတော့ရေကြီးတာကတော့မိုးရွာသီးမှာပုံမှန်လိုဖြစ်လေရှိပါတယ်မုရုံမျိုးနယ်နဲ့ရေးမျိုးနယ်မှာရှိတဲ့မြေနေမိုင်းရက်ွက်တွေထဲမှာလည်းရေတက်လာတဲ့အတွက်ဒေသခံတွေဘေးလွရာကိုရွှေ့ပြောင်းနေရတယ်လို့ဒေသခံတွေကပြောပါတယ်မိုးလင်ဝသနဲ့ဇလဗေဒဦးစီးဌာနရဲ့မနေ့ပြန်မနေ့အထိမိုးရွာသွန်းမဲ့ဒေသအလိုက်ခန့်မှန်းချက်ထဲမှာတော့မွန်ပြည်နယ်မှာနေရာကွက်ပြီးတော့မိုးကြီးနိုင်ကြောင်းထုတ်ပြန်ထားပါတယ်မြဝကျွန်းပေါ်မုတ်တမခွေမွန်တနင်္လာကြီးကံရိုရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်ဒီမှာလဲတခါတရံမိုးသက်လေပြင်းကြရောက်ပြီးတော့လှိုင်းကြီးမယ်လို့ခန့်မှန်းထားပါတယ်ပင်လယ်လိုင်းအမြင့်ကကိုးပေကနေ12ပေအထိရှိနိုင်တယ်ဆိုပြီးတော့လဲသတိပေးထားပါတယ်ရှင
်မွန်ပြည်နယ်တန်ဖြူစရက်မြို့နယ်ဘက်မှာရေပေးဒုက္ခနဲ့ကြုံနေကြရတဲ့အခြေအနေကိုမဆုံမွန်ပြပြပေးခဲ့တာပါအင်္ဂါကြားရဲ့သတင်းပေးပို့ချက်တွေကဒီလောက်ပါပဲတော်တော်ရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေ ကိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာဆက်ဆက်မှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ကနေပြီးတော့2023ခုနှစ်ဇူလိုင်လ28ရက်နေ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြညကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါရင်မတိုင်ခင်အခုအရင်ဆုံးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ညကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်။El Niño လို့ခေါ်တဲ့အပူချိန်ပြင်းထန်တဲ့ရာသီဥတုဖြစ်စဉ်တစ်ရက်ဖြစ်ပေါ်လာနေတဲ့အတွက်နိုင်ငံအသီးသီးကစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်လာနိုင်ရမှာအထူးသဖြင့်ကမ္ဘာစံထုတ်လုပ်မှုရဲ့90ရာခိုင်နှုန်းအထိရှိတဲ့အရှိတောင်အာရှနဲ့တောင်အာရှမှာအထွက်နှုန်းတွေရော့ကျလာနိုင်တယ်လို့ကျွမ်းကျင်သူတွေကသတိပေးထားပါတယ်။ဒါကြောင့်အရှိတောင်အာရှမှာရှိတဲ့မြန်မာနိုင်ငံမှာရောဘလို့အခြေအနေတွေနဲ့ကြုံတွေ့ရနိုင်တယ်လဲဆိုတာသဘာဝပတ်ဝန်းကျင်နဲ့တောင်သူလယ်သမားအရေးလှုပ်ဆောင်နေသူတွေကိုမေးမြန်းပြီးဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကပြောပြပေးထားပါတယ်ရှင
် El Niño လို့ခေါ်တဲ့အပူချိန်ပြင်းထန်တဲ့ရာသီဥတုဖြစ်စဉ်တရဖြစ်ပေါ်လာနေပြီလို့ပြီးခဲ့တဲ့သတင်းပတ်အတွင်းသတိပေးချက်ထုတ်ပြန်လိုက်တာကအမေရိကန်ပင်လယ်သမုဒ္ဒရာရေမြေနဲ့လေထုအလွှာဆိုင်ရာစီမံခန့်ခွဲမှုဌာန US National Oceanic and Atmospheric Administration NOAA ကဖြစ်ပါတယ်။အဲဒီလိုအခြေအနေတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်လာနိုင်ရမှာတကမ္ဘာလုံးရဲ့ဆန်90ရာခိုင်နှုန်းထုတ်လုပ်နေတဲ့အရှေ့တောင်အာရှနဲ့တောင်အာရှမှာအထွက်နှုန်းတွေရော့ကျလာနိုင်တယ်လို့ BMI ခေါ်စီးပွားရေးဗန္ဓာရေးဆိုင်ရာစုံစမ်းသုတေသနပြုလုပ်တဲ့အဖွဲ့ကထုတ်ပြန်ထားပါတယ်။အဲ့ဒီအထက်မှာအရှေ့တောင်အရှမှာပါဝင်တဲ့မြန်မာ၊ကမ္ဘောဒီးယားနဲ့တောင်အရှမှာပါဝင်တဲ့နီပေါနိုင်ငံတို့ဟာလည်းစိုက်ပျိုးရေးလုပ်ငန်းထိခိုက်မှုကိုအဆိုးဆုံးကြုံတွေ့ရမယ့်နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။နောက်ဆက်တွဲအနေနဲ့စားနပ်ဥက္ကာပြက်လက်မှုကိုရင်ဆိုင်ရနိုင်တယ်လို့လည်းတွက်ချက်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တောင်သူလယ်သမားတွေအတွက်သက်သာရာသက်သာကြောင်းအချိန်မီလှုပ်ဆောင်ပေးတင်တယ်လို့ FTUB အလို့သမားသမဂ္ဂရဲ့တောင်သူလယ်သမားအရေးဌာနမှဦးဆောင်ခဲ့သူဒေါက်တာဇော်ဝင်းအောင်ကပြောပါတယ်
။အန်နီညိုကြောင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေပေါ်တက်ရောက်မှုကိုပြောရမယ်ဆိုရင်ပထမဆုံးအနေနဲ့ကတော့အန်နီညိုဆိုတာပင်လယ်သမုဒ္ဒရာထဲမှာရှိတဲ့ရေစီးကြောင်းကြီးတွေပြောင်းလဲမှုကြောင့်ဖြစ်လာတဲ့ရာသီဥတုဆိုင်ရာဖြစ်ရပ်တစ်ခုလို့ဆိုရမှာပါ။ဒီရေစီးကြောင်းတွေကြောင့်ပင်လယ်ရေမျက်နှာပြင်အပူချိန်ကမြင့်တက်လာတယ်။အဲ့ဒါကနေတဆင့်သူနဲ့နီးတဲ့ဒေသတွေမှာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်လာစေတာပါ။သူတစ်ဖြင့်တော့မိုးရွာသွန်းမှုကိုထိခိုက်မှုဖြစ်စေတယ်ဖြစ်စေပါတယ်။ရေပုရတော့အများအားဖြင့်မိုးခေါင်မိုးနေစေတတ်ပါတယ်။ဒါပေမဲ့တချို့နေရာတွေမှာတော့မိုးများစေတယ်လို့ဆိုပါတယ်။သို့တော့ရေပွေရအဖြစ်ပြောမယ်ဆိုရင်တော့မိုးခေါင်မိုးနေမှုဖြစ်စေနိုင်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကစိုက်ပျိုးရေးပေါ်မှာမိကိုအားထားတဲ့နိုင်ငံ။စိုက်ပျိုးရေး၊မွေးမြူရေး၊ရေရွက်လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေမှာမိခိုနေရတဲ့မိသားစုလူဦးရေများတဲ့နိုင်ငံတစ်ခုပါ။နောက်ပြီးကျွန်တော်တို့နိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းဆိုတာကလည်းရာသီဥတုကိုမှီပြီးတော့ဒီရာသီဥတုဘောပဲမှီတီလောက်ရတာဆိုတော့ရာသီဥတုဖောက်ကြံရင်ဒီစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေထိခိုက်စေနိုင်ပါတယ်။ဒါကတော့ဖြစ်မလွဲမသွေဖြစ်လာနိုင်တဲ့ကိစ္စတွေပါ။မိုးရွာသွန်းမှုနည်းတယ်ဆိုလို့ရှိရင်ဆယ်ဒီအပါဝင်ရေရရှိမှုညွန်နေသွားနိုင်တယ်လို့စိုက်ပျိုးရေးနဲ့ပတ်သက်တဲ့အချက်ပိုးမွှားတွေပိုလာတာလည်းဖြစ်စေနိုင်ပါတယ်။အပူချိန်တက်လာနိုင်ပါတယ်။ဒီတော့စိုက်ပျိုးရေးလုပ်ငန်းသာမကရေရွက်လုပ်ငန်း၊မွေးမြူရေးလုပ်ငန်း၊ပစ်တောလုပ်ငန်းတွေကိုလည်းကြီးကြီးစေနိုင်တာဖြစ်ပါတယ်။တောင်သူတွေအနေနဲ့တော့သဘာဝရာသီဥတုဒီလိုဖောက်ပြန်ပြောင်းလဲမှုကိုတားဆီးဖို့ဆိုတာမလွယ်ပါဘူး။ဒါတကဘာလုံးနဲ့ချီပြီးသက်ဆိုင်တဲ့ကိစ္စပါ။ဒါပေမဲ့ဒီလိုဖြစ်ရကြောင်းဒီလိုမျိုးဖြစ်ရတဲ့ကြောင်းဖြစ်လာတဲ့တက်ရောက်မှုဆူကျူးတွေကိုတော့တတ်နိုင်သလောက်ထိခိုက်မှုတတ်တာအောင်ဆောင်ရွက်နိုင်ကြဖို့လိုပါလိမ့်မယ်။ဥပမာအားဖြင့်ရေရရှိဖို့ဆယ်ရီတူလောင်မှုတွေ၊သတင်းအချက်လက်မှန်မှန်ကန်ကန်ရရှိနိုင်တာတွေ၊ချန့်ဝေပေးနိုင်တာတွေ၊ဥသက်ဆေးဝါးနဲ့နည်းပညာဖြည့်ဆည်းပေးတာ site ပြုပစ္စည်းဓာတ်တွေကိုပြန်လည်အစားဖိုးပေးနိုင်ဖို့နောက်ဆက်တွဲလူမှုစောင့်ရှောက်ဓာတ်တွေစတာတွေကိုသက်ဆိုင်ရာဝန်ကြီးဌာနအလိုက်ကစိုက်ပျိုးတောင်သူများနဲ့ဒေသတွင်းဆိုင်ရာအဖွဲ့အစည်းတွေအပါအဝင်ထိစပ်ဆောင်ရွက်နိုင်လို့ရှိရင်ကြိုတင်ကာကွယ်မှုလုပ်နိုင်ရင်ထိခိုက်ပျက်စီးတဲ့တက်ရောက်မှုကိုနေပါရွက်ချစီနိုင်ပါလိမ့်မယ်
မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗီရာဌာနကလည်းဒီနှစ်2023ခုနှစ်အခုဇူလိုင်လမှာအယ်နီညိုရာသီဖြစ်ပေါ်ပြီးရာသီဥတုဖောက်ပြန်လာတာတွေရှိနိုင်တဲ့အကြောင်းပြီးခဲ့တဲ့တစ်လလောက်ကကြိုတင်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းမီဒီယာတွေမှာအလေးပေးဖော်ပြတာမရှိတဲ့အတွက်ကြောင့်အယ်နီညိုနဲ့ပတ်သက်ပြီးသတိထားမိတာနှေးပါနေပါတယ်။ဒီသတင်းပတ်ထဲမှာတော့အမေရိကန်ပြည်ထောင်စုကနေဒါနဲ့ဥရောပဂျပန်အပါအဝင်ကမ္ဘာတစ်ဝှမ်းအပူလိုင်းကျရောက်နေပြီးတော်မီလောင်နာတွေဟာစိုးစိုးဝါးဝါးကိုဖြစ်ပေါ်နေပါတယ်။တပြိုင်တည်းပါပဲစီးပွားရေးလုပ်ငန်းတွေလည်းရေရရှိမှုနည်းလာတဲ့အတွက်ထိခိုက်မှုတွေရှိလာကြပါတယ်။မြန်မာနိုင်ငံမှာကောစိုက်ပျိုးရေးလုပ်ငန်းတွေအပေါ်ဘယ်လိုရိုက်ခတ်လာနိုင်ပါသလဲ။အယ်နီညိုအပူချိန်ပြင်းထန်တဲ့ရာသီဥတုကြောင့်စိုက်ပျိုးရေးမှာမရှိမဖြစ်လိုအပ်တဲ့ရေအရင်းမြစ်တွေထိန်းသိမ်းရေးလုံဆောင်နိုင်တဲ့နည်းလမ်းတွေကိုအာရှရာသီဥတုပြောင်းလဲမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ Asian Climate Change Consortium ACCC အဖွဲ့ဝင်ဖြစ်တဲ့ကိုအိုလာကအခုလိုပြောပါတယ
်။အယ်နီညိုဖြစ်စင်တာဖြစ်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတပိုင်းတိုင်းကိုမိသားစုအတွက်စိုက်ပျိုးထုတ်လုပ်တဲ့သူတွေလည်းထိခိုက်သွားနိုင်တယ်။ခုနတကယ်အဓိကထုတ်တဲ့စေရေးတောက်ဧရိယာတွေရောမြဝကျုံပေါ်ဧရိယာတွေရောကျွန်တော်တို့ထိခိုက်သွားနိုင်ပါတယ်။အဲနီယိုဖြစ်စင်ကဘလောက်ကြာကြာဖြစ်မလဲပေါ့။အဲနီယိုဖြစ်စင်ဆိုမှမူတည်သွားမှာ။အဲနီယိုဖြစ်စင်ကတောက်လျှောက်ဖြစ်နေမယ်ဆိုရင်2024လေးရာဒီမှာကျွန်တော်တို့ဒီရေစာဝပြလက်မှုတွေကျွန်တော်တို့ဒီ2016ကလိုပဲကြုံတွေ့ရနိုင်နေပေါ့နော်ရေအင်းမြစ်ကိုကျောင်းစွာစီမံခန့်ခွဲမှုတွေလိုနေပါသေးတယ်ကျွန်တော်တို့စီမံလေမြန်မာနိုင်ငံမှာရေအင်းမြစ်ကအရန်ပေါ်တော့ရေအင်းမြစ်ကိုတန်ဖိုးထားတဲ့အလေးအကျင့်လေးတွေအားနည်းနေပါသေးတယ်အဲ့တော့ဒီရေအင်းမြစ်စီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲခြင်းဖြစ်စဉ်ကိုတွဲကြည့်ပြီးတော့စီမံဖို့လိုတယ်ပေါ့နော်ဆိုတော့ဒီလေးကျင့်ကိုကျွန်တော်တို့ကဒီကျန်းရွာတွေတောင်သူတွေအေးပြီးလို့ရှိရင်တော့ဒါနဲ့ဆက်ဆက်ပြီးတော့သံမွေးရောင်းပြုနေတဲ့သူတွေသက်ဆိုင်ရာဌာနဆိုင်ရာတွေကနေပြီးတော့မှဒီကြည်ကြည်မြဲမြဲဒီသတင်းစကားပေးဖို့လိုပါတယ်။အဲအဲ့လိုအခြေအနေမျိုးမှာကျွန်တော်တို့မဟုတ်ဘူးဆိုလို့ရှိရင်တော့ဒီစိုက်ပျိုးထုတ်တဲ့နေရာတွေမှာနှောင့်နှေးတာတွေဖြစ်လာနိုင်ခြင်းရှိပါတယ်။အဲဆိုတော့ဒီရေအင်းမြစ်တွေပေါ်ပြီးမှရေအင်းမြစ်တွေကျွန်တော်တို့အကျိုးရှိရှိဘယ်လိုစီမံခန့်ခွဲမလဲဆိုတဲ့ဟာကိုဘသူမှဆလုပ်တာမှစောင့်မနေပဲမိမိရဲ့ရွာလိုက်မိမိ community လိုက်အကောင်းဆုံးပြန်လည်ပြီးတော့ထူထောင်ရင်တော့ရတယ်ဥမာပြပြောရလို့ရှိရင်ကျွန်တော်တို့မိုးရေအမီအောင်ရေကိုဘယ်လိုကျွန်တော်တို့ပြန်လည်ဖြည့်တင်မလဲဆိုတဲ့ပုံစံမျိုးလေးတွေရှိတယ်အဲပြီးလို့ရှိရင်ဒီဘုတ်ကောင်ရှာနေရမျိုးမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီအမီအောင်ရေကိုဘယ်လိုစုမလဲစန့်တမ်းတွေလုပ်မလားကျွန်တော်တို့အဲမျိုးနီးစနစ်တွေရှိပါဆိုတော့ဒါမျိုးလေးတွေကိုကျွန်တော်တို့ပုံတူပုံတာလုပ်နိုင်ရင်တော့ရဲရွာတစ်ခုချင်းစီလိုက်ကျွန်တော်တို့အသီးလူပြောင်းလဲခြင်းကိုတုံ့ပြန်နိုင်စွမ်းနဲ့မြင့်လာနိုင်မယ်လို့ထင်ပါတယ
်2019ခုနှစ်ကကိုဗစ်ကပ်ရောဂါကြောင့်ကမ္ဘာကြီးဟာစီးပွားရေးတရှိန်တို့ကျဆင်းသွားခဲ့ပြီးမြန်မာအပါအဝင်ဆင်းရဲတဲ့နိုင်ငံတွေမှာစားနပ်ရိက္ခာအခက်အခဲကြုံတွေ့ခဲ့ကြရပါတယ်ကာကွယ်ဆေးတွေပေါ်ပေါက်လာပြီးကပ်ရောဂါအခြေအနေကနေအနည်းငယ်သက်သာလာရုံရှိသေး2022ခုနှစ်ဖေဖော်ဝါရီလကုန်ပိုင်းမှာဂျုံအပါအဝင်နှံစားသီးနှံအများအပြားထုတ်လုပ်တဲ့နိုင်ငံတွေတဲ့ပါဝင်တဲ့ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တဲ့စစ်ပွဲဖြစ်လာတဲ့အခါမှာတော့ကမ္ဘာပေါ်မှာစားနပ်ရိက္ခာအကျပ်တဲ့အကြီးအကျယ်ပေါ်ပေါက်လာခဲ့တာအခုချိန်ထိဖြစ်ပါတယ်အလားတူမြန်မာနိုင်ငံမှာလည်းကိုဗစ်ကပ်ရောဂါနဲ့တဆက်တည်း2021ဖေဖော်ဝါရီလဆန်းမိန်ကစစ်အာဏာသိမ်းလိုက်တဲ့အတွက်ငโกကလေးကကြာဆင်းနေတဲ့စီးပွားရေးဟာပိုပြီးဆိုးဝါးသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲစိုက်ပျိုးရေးမှာလုံသားရှားပါးကုန်တာ၊စိုက်အေကားတွေရောနေကုန်တာ၊ခိုင်းနွားတွေရှားပါးကုန်တာတွေဟာအဆိုးဆုံးအခြေအနေကိုရောက်ရှိသွားပြီးထုတ်လုပ်မှုတွေနှေးပါကုန်ပါတယ်။ဒါအပြင်ပြီးခဲ့တဲ့မေလကုန်ပိုင်းကလည်းကဘာပေါ်ကအထူးစိုးရင်ရတဲ့နိုင်ငံတွေရဲ့ငတ်မုတ်ခေါင်ပါမှုအန္တရာယ်သတိပေးချက်ကိုကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကထုတ်ပြန်တဲ့အထက်မှာမြန်မာနိုင်ငံမှာလည်းလက်နက်ကင်ပရိပကကြောင့်စားနပ်ရိက္ခာမလုံလောက်မှုအခြေအနေပိုမိုဆိုးဝါးလာတယ်လို့ဖော်ပြထားပါတယ်။အဲ့ဒီအထက်မှာသခိုင်းတိုင်းမကွေးတိုင်းဧရာဝတီမြစ်အနောက်ဘက်ကဒေသတချို့နဲ့ချင်းပြည်နယ်တို့ပါဝင်ပါတယ်။ဒီလိုအခြေအနေတဲမှာမှပြီးခဲ့တဲ့မေလအတွင်းကတိုက်ခိုက်ခဲ့တဲ့မိုးခါဆိုင်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်နဲ့မကွေးတိုင်းအနောက်ပိုင်းဒေသတွေမှာစိုက်ပျိုးခင်းတွေပျက်စီးကုန်ပြီးစပားစိုက်ပျိုးဖို့အတွက်မျိုးစေ့တောင်မှမတက်နိုင်တဲ့အခြေအနေကိုကြုံတွေ့ခဲ့ကြရပါတယ်မြန်မာနိုင်ငံမှာတော့အယ်နီညိုအပူချိန်မြင့်မားတာကို2016ခုနှစ်ကလည်းကြုံတွေ့ခဲ့ရပြီးအဲ့ဒီနှစ်ကစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်မှုရှိခဲ့ပါတယ် အယ်နီညိုဆိုတာကတော့ပစိဖိတ်သမုဒ္ဒရာရေဘူးစီးကြောင်းတွေကြောင့်နှစ်ချားပြီးအပူချိန်မြင့်မားလာတဲ့ဖြစ်စဉ်တစ်ခုဖြစ်ပါတယ်ခင်ဗျာ
El Niño ကြောင့်စပားအထွက်နှုန်းထိခိုက်နိုင်တဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါတစ်ခုကိုထုတ်လွှင့်ပေးကြပါတယ်ယူကရိန်းအနေနဲ့ NATO အဖွဲ့ဝင်ဖြစ်ဖို့ရည်မှန်းချက်မအောင်မြင်သေးပေမဲ့ပြီးခဲ့တဲ့သတင်းဘက်က Vilnius မှာကျင်းပတဲ့ NATO ထိပ်သီးဆွေးနွေးပွဲအတွင်းမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဘက်ကရေရှည်စစ်ရေးအရာလုံခြုံရေးအကူအညီပေးမယ်ဆိုတဲ့ကတိရှိခဲ့ရရှိခဲ့ပါတယ်သမ္မတဂျိုးဘိုင်ဒန်အစိုးရကလည်းယူကရိန်းကိုအပြည့်အဝထောက်ပံ့ကူညီသွားမယ်ဆိုပြီးတနင်္ဂနွေနေ့ကထပ်လောင်းပြောကြားခဲ့ပါတယ်။ VOA သတင်းတောက် Veronica Valdares Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါမယ်ရှင
်။ရုရှားချစ်ကျော်စစ်ကိုယူကရိန်းဘက်ကခိုင်မာခုခံလာခဲ့တာပါ။ဒါပေမဲ့ဒီစစ်ပွဲရှိမတိုးနောက်မဆုတ်တာအခြေအနေစိုက်ရောက်နေသလားဆိုတာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကသတိထားစောင့်ကြည့်နေပါတယ
် You're seeing Ukrainian
ယူကရိန်းတပ်ဖွဲ့တွေဟာအရှေ့ဘက်နဲ့တောင်ဘက်မှာနယ်မြေတွေပြန်သိမ်းပိုက်လာနိုင်တာကိုတွေ့ရပါတယ်ဒီလိုပြန်တွန်းလှန်တိုက်ခိုက်တာမှာခက်ခဲမယ်ဆိုတာမျိုးအစကတည်းကကျွန်တော်တို့ပြောထားပြီးသားပါဒါဟာစစ်ရဲ့သဘောတရားပါဒါပေမဲ့လည်းယူကရိန်းတွေဟာဆက်ပြီးတိုက်ခိုက်မောင်းထုတ်နေသေးပါ
ဘိုင်ဒန်ဆိုရအနေနဲ့ယူကရိန်းကိုလက်နက်ကူညီတွေဆက်ပေးသွားမယ်ဆိုတာကိုဆူလပန်ကအလေးထားပြောကြားတဲ့အချိန်ထဲမှာအိန္ဒိယကိုရောက်နေတဲ့အမေရိကန်ဗန်နာယေးဝန်ကြီးဂျဲနက်ယယ်လင်ကလည်းရုရှားတွေရဲ့ရန်လူကျူးကျော်မှုအာအင်ချိနဲ့တွားအောင်ဆောင်ရွက်ဖို့နဲ့ပတ်သက်ပြီးအခုလိုပြောရတယ်
We will also continue.
Ukraine ကိုတိုက်ခိုက်ဖို့လိုအပ်တဲ့စစ်လက်နက်ပစ္စည်းတွေ၊နည်းပညာတွေရုရှားလက်ဝယ်မရောက်အောင်ဆက်ပြီးတော့ပိတ်ဆို့ဖြတ်တောက်နေပါတယ်။ဒဏ်ခတ်ပိတ်ဆို့မှုကနေရှောင်တိန်နိုင်အောင်စူးစမ်းနေတဲ့ရုရှားရဲ့လုပ်ရက်မအောင်မြင်အောင်ဆောင်ရွက်ဖို့ကလည်းဒီနှစ်အတွင်းကျွန်မတို့အတွက်အရေးအကြီးဆုံးရည်မှန်းချက်တစ်ခုပါ
။ Ukraine အနေနဲ့ NATO အဖွဲ့ဝင်ဖြစ်လာဖို့နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းအနေထားမှာမရှိသေးပေမဲ့Vilnius မှာကျင်းပတဲ့အထိပ်သီးဆွေးနွေးပွဲအတွင်း NATO အဖွဲ့ဝင်တွေက Ukraine ဘက်ကအခိုင်အမာရည်တည်သွားမယ်ဆိုပြီးတော့ပြောထားတာပ
ါ Let's not underestimate what the
Ukraine ဘက်ကအကူအညီတွေဆက်ရနေတာကြောင့်ဒါနဲ့ပတ်သက်ပြီးတော့ short တွေလို့မရပါဘူးစစ်လက်နက်ပစ္စည်းတွေရေရှည်မှာဆက်ပြီးထောက်ပံ့မှုရဖို့သဘောတူညီချက်တွေလည်းရထားတာပါ
ဒါပေမဲ့လည်းအခုလိုထောက်ပံ့မှုတွေဆက်ပေးနိုင်ဖို့ဆိုရင် NATO အဖွဲ့ဝင်တွေအနေနဲ့တတ်မှတ်ထားတဲ့ရန်ပုံငွေထည့်ဝင်ဖို့လိုအပ်တယ်လို့ထောက်ပြကြပါတယ
် It's undermine the sustainability of NATO
NATO အဖွဲ့ဝင်32နိုင်ငံတည်းက9နိုင်ငံကသာကာကွယ်ရေးအသုံးစရိတ်အတွက်နိုင်ငံအသရင်ထုတ်ကုန်တန်ဖိုးနှစ်ရာခိုင်နှုန်းထည့်ဝင်ရမယ်ဆိုတဲ့သဘောတူညီချက်ကိုလိုက်နာတာကြောင့် NATO အနေနဲ့ရေရှည်ထောက်ပံ့ဖို့အဟံတာဖြစ်စီမှာပါဒီလိုအခြေအနေဟာနေတို့အဖွဲ့ရေရှည်ရည်တည်ရေးအတွက်အခက်အခဲဖြစ်စေသလိုရေတို့မှာဆိုရင်တောင်ယူကရိန်းကိုကူညီထောက်ပံ့ပေးဖို့ခက်ခဲလာစီလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။သမ္မတဂျိုးဘိုင်ဒန်ကတော့ယူကရိန်းအနေနဲ့ရေရှည်လုံခြုံရေးအတွက်လက်နက်အကူအညီအမြဲဆက်ရသွားဖို့နေတို့အဖွဲ့ဝင်ဖြစ်လာတဲ့အထိစောင့်ကြာမလိုဘူးဆိုပြီးလွန်ခဲ့တဲ့သတင်းပတ်အတွင်းရှင်းရှင်းလင်းလင်းပြောထားတာပါ။ယူကရိန်းအတွက်လက်ရှိရောဒီစစ်ပွဲပြီးဆုံးတဲ့နောက်ပိုင်းမှာပြန်လည်ထူထောင်ရေးအစီအစဉ်အတွက် G7 စီးပွားအင်အားကြီးနိုင်ငံ9နိုင်ငံကအကူအညီပေးသွားမယ့်အစီအစဉ်နဲ့ပတ်သက်ပြီးတော့ကြေညာထားတာကိုသမ္မတဘိုင်ဒန်ညွှန်းပြောပြောဆိုသွားတာလည်းဖြစ်ပါရယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါ။ VOA မြန်မာဘာသာအစီအစဉ်ကိုည10:00နာရီတိဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါဗျာ။အခုတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့သတင်းတိုလေးတွေကိုပြောပြပေးကြပါမယ်။ရုရှားနိုင်ငံမှာအစိုးရကိုထောက်လန်းပေးဖို့လှုပ်ဆော်ထားတဲ့ဗီဒီယိုကိုအမေရိကန်ဗဟိုထောက်လန်းရေးအဖွဲ့ CIA အဖွဲ့က YouTube ဗီဒီယိုစာမျက်နှာမှာတင်ခဲ့ပါတယ်။အယောင်အလှဆုံး10ကာရက်ကျော်ပန်းရောင်စိန်နှုန်းကြီးကိုလေလံစည်းအမြင့်ဆုံးနဲ့ရောင်းလိုက်ရပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
Это та жизнь, о которой я мечтал. Тот путь, который я себе выбрал.
Russia နိုင်ငံသားတွေလုံလုံနဲ့လှုပ်ဝဲအတင်းနဲ့ line ကနေဆက်သွယ်ပါဆိုပြီးတော့ American CIA ကလူသိရှင်ကြားကြေညာခဲ့ပါတယ်။ Russia နိုင်ငံမှာအစိုးရကိုထောက်လန့်ပေးဖို့ Russia နိုင်ငံသားတွေကိုရည်ရွယ်ပြီးတော့လှုံ့ဆော်ထားတဲ့ video ကို အမေရိကန်ဗဟိုထောက်လှမ်းရေးဖွဲ့ CIA ဖွဲ့က YouTube ဗီဒီယိုစာမျက်နှာမှာတင်လိုက်တာပါ။မေလ16ရက်နေ့ကတင်လိုက်တဲ့ CIA ကတရှိုးလုပ်ပြီးပို့ရုရှားလို့ပြောထားတဲ့ဗီဒီယိုမှာတော့ရုရှားအစိုးရနဲ့ပတ်သက်ပြီးတော့သတင်းပေးပါလို့အကြီးစားပြောထားတာပါ။ကျွန်တော်တို့ကိုဆက်သွယ်ပါနဲ့။ခင်ဗျားတို့နာဂါသူတွေကအမှန်တရားကိုမသိခြင်းပဲမလဲ။ကျွန်တော်တို့ကသိခြင်းပါလေလို့ပြောထားပါတယ်။ဒါဟုတ်တုံ့ပြန်တဲ့ရုရှားကတော့သူတို့ကိုအနောက်နိုင်ငံထောက်လှမ်းရေးတွေကစောင့်ကြည့်နေတယ်ဆိုတာသိထားပြီးသားပါ။ရုရှားဘက်ကလည်းတံပြန်ထောက်လှမ်းနေပါတယ်လို့ပြောသွားပါတယ်။ပြီးတော့ရုရှားထောက်လှမ်းရေးကအနောက်နိုင်ငံတွေကိုစောင့်ကြည့်နေပါတယ်လို့လည်းရုရှားဆိုရပြောခွင့်ရသူကပြောတာပါ။ရုရှားနိုင်ငံမှာဒီနှစ်2023ဧပြီလကစပြီးတော့တရှိုးမှုကိုနိုင်ငံတော်ပုံကယ်မှုဖြစ်နေတဲ့အရင်ချမှတ်ထားတဲ့ထောင်နဲ့20ကနေထောင်နဲ့တသက်ကိုတိုးမြှင့်တက်မှတ်လိုက်ပါတယ်။ထူထောက်ပါတဲ့စိန်ပန်းရောင်ဖြစ်ပြီးတော့ဇွန်လ10ရက်နေ့2023မှာနယူးယောက်မြို့ကလေလံပွဲမှာ$38.4 နဲ့ရောင်းလိုက်ရတာပါခဲရောင်ဆွတ်တဲ့စိန်ပန်းရောင်ဒုံးကြီးက $10.59 ကရက်ရှိပြီးတော့တစ်ကရက်ကို$3,000ကျော်ရရှိရမလို့ဒီရောင်စိန်တွေထဲမှာတန်ဖိုးအမြင့်ဆုံးရရှိတဲ့စံချိန်သစ်တင်သွားပါတယ်သူကိုပေးထားတဲ့ဆုံးမဲ့ပန်းရောင် The Eternal Pink ဆိုတဲ့နာမည်နဲ့လိုက်ဖက်ပါတယ်တိတ်ကိုရှားပါတဲ့ပန်းခရမ်းရောင်ပါလို့စောသဘီလေးလံတိုက်ကပြောပါတယ်ဒီစိန်ကိုနောက်ကျောင်းမီခေါင်းပုံတွေးထားတာဖြစ်ပြီးတော့အတွင်းမှာလည်းအပြည့်အနာစားခင်ပါတယ်2019ခုနှစ်မှာ DBS ကုမ္ပဏီပိုင်းဘော့စဝါနာနိုင်ငံဒမ်ဆာမိုင်းကထွက်တဲ့ဒီပန်းရောင်စိန်ရိုင်းတုန်းက 23.8 ကရက်ရှိပြီးတော့သူ့ဖို့ရရှိခဲ့ပြီးတဲ့နောက်တွေးလိုက်တာ6လကြာမှတော့ရှားဖွေတွေးရှိသမျှစိန်တွေရဲ့အရောင်အလှဆုံးခရမ်းစွဲပန်းရောင်စိန်တုံးကြီးတစ်တုံးဖြစ်ရရှိခဲ့တာပါဒီပန်းရောင်စိန်ဒီမှာဒီအရောင်ဒီအရွယ်စားအမျိုးအစားအနာကင်းကင်းရရှိဖို့ကအထူးရှားပါတာဖြစ်ပါလေ လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတစ်ခုမှာတော့ရထားမတိုက်ခင်ကားပေါ်ကနေပြီးတော့လူသုံးဦးတည်တည်လေးလွတ်မြောက်သွားတာတွေ့ရပါတယ်မေလ10ရက်နေ့ညနေ4:00ကျော်လောက်ကတက်ဆက်စ်ပြည်နယ်ဖော်နီမြို့ရထားနယ်ကားလမ်းအဖြစ်မှာဖြစ်တာပါ Dallas မြို့စင်ကြေးဘုံမှာဖြစ်ပြီးတော့ကားကရထားလမ်းကိုအဖြစ်ကားလမ်းကိုပိတ်တဲ့လက်တံကျလာပြီးတော့ကားကရှေ့ဆက်သွားလို့မရတဲ့အချိန်မှာရထားကအိုးအော်ဆွဲပြီးတော့အရန်ကက်လာနေပြီဖြစ်ပါတယ်ဒီတော့လူကြီးတစ်ယောက်နဲ့ကလေးတစ်ယောက်ကားပေါ်ကအရင်ဆင်းပြေးတာတွေ့ရပါတယ်နောက်လူကြီးတဦးကတော့ကားကိုရထားကဝင်မတိုက်မိခင်လေးမှတင်ကားပေါ်ကထွက်ပြေးနိုင်ခဲ့တာပါရဲရဲထုတ်ပြန်ကြေးရတော့ဒီဖြစ်ရဲ့အတွင်းမှာလူထိခိုက်မှုမရှိခဲ့ပါဘူးဒီကိုလုံးဝမမြင်ရတော့အောင်ဖြစ်ခဲ့ရတဲ့တဲမုံတိုင်းကြောင့်ကားဆင်းပေါင်း100လောက်နေပါဆင်တိုင်မိကုန်ခဲ့ပါရဲ့အမေရိကန်ပြည်ထောင်စုအယ်လိုနိုင်းပြည်နယ်မှာမေလ10ရက်နေ့ကဖြစ်သွားတာဖြစ်ပြီးတော့တဲမုံတိုင်းကြောင့်ရှေ့မမြင်ရတော့ဘဲနဲ့အဝေးပြေးလမ်းပေါ်ကကားတွေဆင်တိုင်ကုန်တာကြောင့်လူ6ဦးလည်းသေဆုံးသွားခဲ့ပါရဲ့လူများပြားဒဏ်ရာရရှိခဲ့ပြီးတော့လူ30လောက်ဆေးရုံရောက်ခဲ့တာပါပြည်နယ်ဖြတ်လမ်းမှ55 I-55 ပေါ်က2မိုင်လောက်အရှိမှာဖြစ်တာပါကိုယ်ပိုင်ကအစီပေါင်း40ကနေ60လုပ်ငန်းသုံးကအစီ30လောက်တိုက်မိကုန်ပြီးတော့ဒီထက်မှကုန်တင်ကအရှိကြီးတွေလည်းပါပါတယ်ကုန်တင်ကကြီးနှစ်စီးဆိုရင်မိပါလောင်ကျွမ်းသွားခဲ့တာပါအဲ့ဒီကလေထူးပြင်းထန်ပြီးတော့ I-55 လမ်းမဖြတ်ဖောက်ထားတဲ့စိုက်ခင်းတွေစီကနေဖုံးလုံးကြီးတွေလွင့်လာခဲ့တာဖြစ်ပါတယ်ဇွန်လ4ရက်နေ့မှာပဲမြောင်းဝင်းကြီးကူကူအသက်50ပြည့်သွားခဲ့ပါတယ်။ဖြူတင်နိုင်ငံတရိတ်ဆန်ယုံတယုံကအသက်အရှည်ဆုံး노တိုက်တရဝါဖြစ်ပြီးတော့သူ့ရဲ့မွေးနေ့ကိုဇွန်လ4ရက်နေ့ကဆင်နွှဲခဲ့တာပါ။သူ့ထက်အသက်ငယ်တဲ့တငယ်ချင်းတွေဖြစ်တဲ့ Phil Grant နဲ့ Elvis တို့နဲ့အတူသူ့ရဲ့အကြိုက်ဆက်လက်ရွံ့တဲ့ Cherry ခရမ်းကျင်တီစားခဲ့ရပါတယ်။ချင်ပန်စီမြောင်းဝင်းနေရဲ့ပညာသက်တမ်းက33နှစ်ဖြစ်ပြီးတော့ကိုကူကတော့အခုထိတာမန်မြောင်းဝင်းနေတဲ့ဆယ်စုနှစ်တခုမကအသက်ပိုရှင်နေတာဖြစ်ပါတယ်။သူမှာအသက်ကြီးလို့လေးဗနာယောဂနည်းနည်းရှိတာကလွဲလို့အသက်ရှည်ပြီးတော့ကျန်းမာတယ်လို့အငယ်အကောင်လေးတွေနဲ့အမိလိုက်ပြီးတော့တန်တုံးမြန်လုံးဖြစ်ပါရဲ့ကိုကိုကသူ့ရဲ့ဘဝတက်တန်းတခြားမှာတော့အိမ်၃ချိန်ပြောင်းခဲ့ရတာပါ Deadly Dragon ရုံကနေပြီးတော့ London အဲ့ဒီ London Dragon ရုံကနေမှအသက်33နှစ်မှာ Britain ကအခြေဆုံး Whipsnade Dragon ရုံကိုရောက်လာခဲ့ပါရဲ့သူကအဲ့ဒီ Whipsnade Dragon ရုံကြီးရဲ့တက်ကြီးရွှေရတုအုပ်စုတွေရောက်လာပြီးတော့အဲ့ဒီမှာဂျိုးချာငယ်ကြီးကလိုက်ဒက်စ်ကတော့ဇူလိုင်လမှာ53နှစ်ပြည့်မှာပါ
social media ပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးခဲ့တာပါ။ View American အတန်လွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။ကမ္ဘာရေကြောင်းတွာလာရေးမှာစွန့်ဦးသူတွေလို့ပြောနိုင်တဲ့ဥရောပတိုက်မြောက်ပိုင်းသား Viking တွေလွန်ခဲ့တဲ့နှစ်1000လောက်ကတစ်သားရွက်တင်မောတွေနဲ့ရွက်လွင့်သွားခဲ့ကြပါတယ်။အဲ့ဒီတစ်လေကြီးတွေရွက်သင်းမောတွေအကြောင်းအနည်းကလေ့လာနိုင်အောင်မတ်စုမြတ်မုံကဒိမတ်နိုင်ငံကိုခေါ်သွားပါလိမ့်မယ်ရှင
်ဥရောပတိုက်နေရာတော်တော်များများကို9ရာစုကနေ17ရာစုရောက်တဲ့အထိရေချောင်းနဲ့သွာလာနှဲချခဲ့ကြတဲ့ Viking တွေဟာဥရောပသမိုင်းအတွက်အရေးပါလာသူတွေဖြစ်ကြပါတယ်ဒီနေ့ခေတ်မှာဒန်မတ်၊နော်ဝေးနဲ့ဆွီဒင်နိုင်ငံတွေဖြစ်နေကြတဲ့ဥရောပတိုက်မြောက်ပိုင်းစကန်ဒီနေးဗီးယန်ဒေသမှာနေထိုင်ခဲ့ကြသူတွေကို Viking တွေမြောက်ပိုင်းသားတွေလို့ခေါ်တာပါ။အဲဒီခေတ်တုန်းကသူတို့ဆောက်လုပ်ခဲ့ကြတဲ့တစ်လေကြီးတွေ၊ရွက်သင်းမောကြီးတွေဟာဒီနေ့ခေတ်သင်းမောတွေရေချောင်းသွာလာမှုတွေအပေါ်မှာအများကြီးလွှမ်းမိုးမှုရှိနေစေဖြစ်ပါတယ်။ Viking တွေဘလို့နေထိုင်ခဲ့တယ်လဲ၊ရေချောင်းကနေဘလို့သွာလာနေထိုင်ခဲ့ကြတယ်လဲဆိုတာကို Viking တို့ရဲ့မြို့တော်ဖြစ်ခဲ့တဲ့ဒန်မတ်နိုင်ငံ Roskilde မြို့က Viking Ship Museum ပြတိုက်မှာလေ့လာနိုင်အောင်လုပ်ထားပါတယ်။လွန်ခဲ့တဲ့အနှစ်1000ကတည်ဆောက်ခဲ့တဲ့ Viking တစ်သားလှေကြီးတွေရွက်သင်္ဘောတွေအတိုင်းဆင်တူဆောက်လုပ်ပြီးတော့ရှေးဟောင်းတမိုင်းကိုလေ့လာနေကြတာဖြစ်ပါတယ
်။ We rebuilt them to as in order to understand the capabilities of the Vikings.
Viking တွေဘာတွေလုပ်နိုင်စွမ်းရှိခဲ့ကြသလဲဆိုတာကိုနားလည်သဘောပေါက်အောင်ကျမတို့လှေကြီးတွေဆောက်လုပ်ရဖြစ်ပါတယ်။သူတို့ဘယ်လိုအတိုက်ပညာတွေကိုကျွမ်းကျင်ခဲ့ကြသလဲ။လေကြီးတွေကိုဘယ်လိုတိဆောက်ခဲ့ကြလဲ။ဘယ်လိုမောင်းနှင်သွားလာနိုင်တဲ့ပညာတွေတက်ခဲ့ကြသလဲ။နောက်ပစ္စည်းကရိယာတွေကိုဘယ်လိုသုံးခဲ့ကြသလဲဆိုတာသိရအောင်ဖြစ်ပါတယ်။အဲဒါမှသူတို့ရဲ့ရည်ကြီးမှုတမိုင်းနောက်ဘယ်လိုလူမှုအတိုင်းအဝိုင်းတွေနဲ့နေထိုင်ခဲ့ကြသလဲဆိုတာတွေကိုကျမတို့ပို့ပြီးသိရှိသဘောပေါက်နိုင်မှာဖြစ်ပါတယ်
။14မီတာအရှည်ရှိတဲ့ဒီတစ်လေကြီးကအဲ့ဒီဒေသမှာလွန်ခဲ့တဲ့နှစ်ပေါင်း1000ကျော်လုံးကသွားလာခဲ့တဲ့ Viking တို့ရဲ့လေကြီးတစ်စင်းအတိုင်းပုံစံတူပြန်လည်တိဆောက်ထားတာဖြစ်ပါတယ်။ခြေချောင်းသွာလာမှုပိုင်းကျွမ်းကျင်သူတွေ၊သင်္ဘောတိဆောက်မှုပိုင်းကျွမ်းကျင်သူတွေ၊ရှေးဟောင်းသမိုင်းပညာရှင်တွေပေါင်းပြီးတော့9နှစ်ကျော်အချိန်ယူတိဆောက်ခဲ့ကြတာပါ။အခုဒန်မတ်နိုင်ငံဖြစ်နေတဲ့နေရာကကန်ယူရန်မြို့တစ်လျှောက်သွာလာကုန်ကူးခဲ့တဲ့လေကြီးတစ်ခုနဲ့ဆင်တူပြန်ပြီးတော့ဆောက်ထားတာလည်းဖြစ်ပါတယ်။မူလ Viking လေကြီးတွေကတုံးခဲ့တဲ့တစ်တွေ၊ပြင်ပြားအကွေ့အကောက်တွေပုံစံအတိုင်းကိုဆင်တူဆောက်လုပ်ပြီးတော့ဘလောက်မြန်မြန်သွားနိုင်ခဲ့တယ်လဲလူပနှယောက်ကိုတင်နိုင်ခဲ့တယ်လဲစတာတွေကိုသိအောင်လုပ်ခဲ့ကြတာဖြစ်ပါတယ
် We found out that the only way to really find something out about the Viking age and about
Viking ခေတ်ကအကြောင်းသိရနိုင်ဖို့ဆိုရင်ရွက်သင်းမောတွေကိုသူတို့ဘလို့စောက်တယ်လဲဘလို့ရွက်လင်းခဲ့ကြတယ်လဲဆိုတာကိုယ်တိုင်လုပ်ကြည့်မှရမယ်လို့ကျွန်တော်တို့သဘောပေါက်ခဲ့ပါတယ်သင်းမောတစ်စီးကိုစားဆောက်တော့မှမိကုံးတွေတန်းစီပေါ်လာပါတယ်သူတို့ဘလို့လုပ်ခဲ့ရလဲဘလို့တစ်ကိုတောထဲမှာရွေးခုန်လဲစသဖြင့်မိကုံးတွေဇက်တိုက်ပေါ်လာပါတယ်ဒီအတိုင်းတင်မောဟောင်းကြီးကိုမြင်ရုံနဲ့ကအဲ့လိုမေးခွန်းတွေထွက်လာမှာမဟုတ်ပါဘူ
းအခုပြားလိုက်တင်မောချင်းမှာပုံစံတူပြန်လျှောက်ထားတဲ့လေကြီးတွေတင်မောတွေကိုပြားလိုက်လာသူတွေချစ်ယုံချင်နိုင်တာမဟုတ်ပါဘူးအပေါ်ကိုတက်ကြည့်ပြီးတော့စီးပါစီးနိုင်ကြပါတယ
် I think still for a lot of people when they go to a museum it's something very abstract you know you're kept at a distance
လူတော်တော်များများအတွက်ကပြားလိုက်တွေသွားတဲ့အခါရေဘူးရလောက်ပဲကြည့်ရလေ့လာလို့ရကြတယ်ထင်ပါတယ်ပြထားတာတွေကိုထိကြည့်၊ကန်ကြည့်လို့မရကြပါဘူး။တချို့ကပန်ပေါင်းတွင်းထားတာမျိုးခက်ခွာခွာကနေကြည့်ရတာမျိုးပဲလုံနိုင်ကြတော့ကိုနဲ့တိတ်အဆက်အဆက်မရှိသလိုမျိုးဖြစ်ပါတယ်။ဒီမှာတော့လှေကိုဘလို့စောက်တယ်လဲလာပြီးတော့လေ့လာရင်ကိုတိုင်တက်မကင်တဲ့နေရာလောက်မှထိုင်ကြည့်လို့ရပါတယ်။ကျိုးတွေကိုကိုလက်နဲ့ကန်ကြည့်နိုင်မယ်။ကတ္တရာဈေးအနှံ့လည်းရတယ်ဆိုတော့အာယုံခံပြီးခန်းစားလေ့လာလို့ရကြပါတယ်။အဲ့ဒါကြောင့်ဟိုးအရင်တုန်းကဘလူတွေလုတ်ခဲ့တယ်ဆိုတာကိုယ်တိုင်ဆက်ဆက်တွေးကြည့်မြင်ကြည့်လို့ရနိုင်ကြပါတယ
် Viking သင်္ဘောပြတိုက်ထဲကိုဝင်ကြည့်ရင်တော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကရှိခဲ့တဲ့သင်္ဘောကြီးတွေကိုတွေ့မြင်ရမှာဖြစ်ပါတယ်အဲ့ဒီခေတ်ခါတုန်းက Roskilde စိတ်ကမ်းမြို့ကိုတခြားကလာတဲ့သင်္ဘောတွေမဝင်နိုင်အောင်လို့မြို့စီဥတီထားတဲ့ရေလက်ကြားထဲမှာတမင်နစ်မြုပ်ခဲ့ကြတဲ့သင်္ဘော၅စီးကိုရေအောက်ကနေပြန်လဲဆယ်ယူပြသထားတာပါ
It was used as a part of a blockage up in the middle of the fjord in order to block
တိုင်းတစ်ပါးကလာတဲ့သင်္ဘောတွေ Roskilde ကိုရောက်မလာနိုင်အောင်ဒီလေကြီးအပါဝင်တခြားလေကြီးလေးစင်းကို Fjord ရေလက်ကြားထဲမှာတမင်ကိုနှစ်ပြီးအတားအဆီးလိုလုပ်ခဲ့ကြပါတယ်
အခုလိုပြန်လည်ဆဲယူထားတဲ့လှေချီးတွေရွက်သင်္ဘောတွေနဲ့ပုံစံတူပြန်လည်တိဆောက်ကြတဲ့အခါမှာ Viking တို့ရဲ့သင်္ဘောစောင့်နည်းပညာအထူးသဖြင့်ဆက်တွေမပေါ်သေးတဲ့အချိန်တုန်းကရသမျှပစ္စည်းတွေသုံးပြီးတော့လက်တွေနဲ့တိဆောက်ခဲ့တဲ့နည်းတွေတစ်ခုနဲ့တစ်ခုညီအောင်လို့ဘလို့လုပ်ခဲ့တဲ့ဆိုတဲ့နည်းတွေလက်မှုအထက်ပညာတွေကိုပို့ပြီးတော့သိရှိနားလည်သဘောပေါက်လာတယ်လို့ပြရိုက်သင်္ဘောချင်းတာဝန်ရှိသူတွေကပြောပါတယ်ကိုပင်ဟေဂန်မြို့တော်ရဲ့အနောက်ဘက်ကီလိုမီတာ30လောက်မှာရှိတဲ့ Roskill မြို့ကပြတိုက်မှာ Viking သမောတွေကို1980ပြည့်နှစ်ပိုင်းတွေကတိစောက်နေတာပါ Viking တို့ခေတ်ထဲကလုထားတဲ့ထူးခြားတဲ့သင်္ဘောဆောင်နီးကိုနောက်မျိုးဆက်တွေအတွက်ထိမ့်သိမ်းထားနိုင်ဖို့အခုလိုပြတိုက်သမောချင်းကစူးစမ်းနေတာဖြစ်ပါတယ
် You have to do it to be good to maintain the skills of doing it
ရသင်္ဘောဆောင်နီးတတ်ပညာကိုထိမ့်သိမ်းထားနိုင်ဖို့ဆိုရင်စောင့်နေမှပဲရမှာပါသင်္ဘောစောက်သူတွေအနေနဲ့သင်္ဘောတွေအများကြီးစောက်နေဖို့လိုပါတယ်။စောက်ဖတ်ယုံနဲ့သင်္ဘောစောက်တက်လာမှမဟုတ်ပါဘူး။အမြဲမပြတ်လက်တွေ့လုပ်ပြီးထိမ့်သိမ်းထားရမယ့်အစီအလာတစ်ခုဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း1100ကျော်လောက်ကသင်္ဘောတွေအကြောင်းသုတေသနာလုပ်မယ်ဆိုရင်ရှေးဟောင်းနီးတွေကျွမ်းကျင်အတက်တွေကိုပျောက်ပြတ်မသွားအောင်ထိမ့်သိမ်းမထားရင်ခေဟောင်းမှာဖြစ်ခဲ့တာတွေကိုသဘောပေါက်အောင်လုပ်လို့ရမှာမဟုတ်ပါဘူး။
9ရာစုကနေ17ရာစုအထိတက်တန်းရှိခဲ့တဲ့ Viking ခေတ်မှာရွှေသင်္ဘောတွေကိုအသုံးပြုပြီးတော့ဥရောပတလွားကိုတွာလာကုန်ကူနှဲချဲ့ခဲ့ကြပါတယ်။တမိုင်းအထောက်အထားတွေအရမြောက်အမေရိကတိုက်အထိကိုပါရောက်ခဲ့ကြပါတယ်
။ We know they were in north of America.
Viking တွေမြောက်အမေရိကကိုရောက်ခဲ့ပါတယ်။ Greenland ဒေသကိုအချိန်ချင်းတွာခဲ့ကြတယ်ဆိုတာကျွန်တော်တို့သိခဲ့ရပါတယ်။ရွက်ဖြင်ကို Stuyan ပုံ4000လောက်ထားတဲ့အတွက်လေးဆန်းကိုလှော်နိုင်ခဲ့ကြတယ်ဆိုတာကျွန်တော်တို့သိခဲ့ရပါတယ်။ Viking တွေရဲ့ရွက်သင်္ဘောတွေအကြောင်းနဲ့ဒီသင်္ဘောတွေနဲ့ပတ်သက်တဲ့ကျွမ်းကျင်မှုပိုင်းကိုလွန်ခဲ့တဲ့အနှစ်40ကထက်စာရင်ဒီကနေ့ခေတ်မှာလူတွေပို့ပြီးသိလာကြတယ်လို့ထင်ပါတယ်
။လွန်ခဲ့တဲ့နှစ်ပေါင်း1000လောက်တုန်းကဥရောပတလွားပင်လယ်ရေသာမကမြောက်အတလန်တိတ်သမုဒ္ဒရာကြီးကိုပါဖြတ်ပြီးတော့ဥရောပမြောက်ပိုင်းသား Viking တွေနယ်လှည့်သွားလာနယ်မြေချဲခဲ့ကြပါတယ်။လှေကြီးတွေရွက်သင်္ဘောတွေတုံးပြီးတော့ရေချောင်းကနေသွားလာခဲ့ကြတဲ့ Viking တွေကြောင့်ဒီကနေ့ခေတ်စကန်ဒီနေးဗီးယားနိုင်ငံတွေဖြစ်လာခဲ့တာပါ။ဒါရမကကပတမောတမိုင်းနဲ့ရေချောင်းသွားလာရဲ့အတွက်ကိုပါအတူယူလေးလာစရာတွေဖြစ်ခဲ့ပါတယ်။အခုလို Viking ship အကြောင်းကို Denmark နိုင်ငံ Roskill မြို့က Viking ship museum ပြတိုက်မှာအနီးကပ်လေးလာနိုင်ကြပါတယ်ရှင်။ကျွန်မအစမြတ်ပါမှာ
။ရေချောင်းလမ်းဖောက်ခဲ့ကြတဲ့ Viking ရွက်သင်္ဘောတွေအကြောင်းကိုမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကပတော်ရခီးသွားအစီအစဉ်မှာနားဆင်ကြရတာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်ကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်ခင်လေးကပြပြပေးပါမယ်ရှင
်။ထောင်နဲ့33နှစ်ချမှတ်ခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေတဲကအမှု၅မှုအပါအဝင်သမရဦးဝင်းမြင့်ပေါ်ဆွဆွဲထားတဲ့အမှုတစ်မှုတွေနဲ့ပတ်သက်လို့အယူခံလျှောက်လဲချက်ကိုဒီကနေ့နေပြည်တော်တရားလွှတ်တော်ချုပ်မှာကြားနာပါဗျာ။ဒီမှုတွေနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်အထက်တရားရုံးမှာချမှတ်ထားတဲ့အမိန့်တွေကိုပြင်ဆင်ပေးဖို့အထူးအယူခံအနေနဲ့ရှောက်ထားတာကိုဒီကနေ့ကြားနာပေးမယ်။လာမယ့်စက်တင်ဘာလလောက်မှာမှဆုံးဖြတ်ချမှတ်နိုင်မယ်ရှိတယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်။ဒီကနေ့ပြင်ဆင်လျှောက်လဲချက်ကြားနာတဲ့အမှုတွေကတော့ဒေါအောင်ဆန်းစုကြည်ကိုဦးဝင်းမြင့်ဒေါက်တာဦးမျိုးအောင်ဒေါက်တာမျိုးအောင်လူနဲ့တူပူးတွဲဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှု905ခါတဘာဝဘီအန်ရဲ့စီမံခန့်ခွဲမှုဆိုင်ရာပုံမှန်2မှုစကားပြောဆက်လက်ဝဲထားရှိမှု2မှုစုစုပေါင်း9မှုဖြစ်ပါတယ်။ဦးဝင်းမြင့်ကိုတော့တဘာဝဘီအန်ရဲ့စီမံခန့်ခွဲမှုဆိုင်ရာပုံမှန်နဲ့အမှုတမှုအတွက်ပြင်ဆင်ချက်လျှောက်ထားတာဖြစ်တယ်လို့တရားရုံးနဲ့နှိစက်သူကပြောပါတယ်။မလေးရှားနိုင်ငံမှာအတင်းကျပ်ဖမ်းဆီးခံထားခဲ့ရတယ်လို့သတင်းတွေထွက်နေတဲ့မြမအရေးလှုပ်ရှားသူမတ်သူစာမောင်နဲ့မိသားစုပျောက်ဆုံးမှုကိုစုံစမ်းစစ်ဆေးနေတဲ့ကြောင်းမလေးရှားရဲတပ်ဖွဲ့ကဒီနေ့ပဲပြောလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်ဖြစ်အတိမတ်ပြုထားတဲ့အထောက်ထားကင်ဆောင်ထားသူအသက်46နှစ်အရွယ်မတ်သူစာမောင်နဲ့သူ့ရဲ့ခင်ပွန်းကလေးငယ်သုံးဦးဟာဇူလိုင်လ4ရက်နေ့ကဘသူဘဝမှန်အတိအကျမသိသူတွေကမလေးရှားနိုင်ငံစီလံကောပြည်နယ်မှာရှိတဲ့သူ့ရဲ့နေအိမ်ကနေလာရောက်ခေါ်ဆောင်သွားတာလို့မျက်မြင်သက်သေတွေနဲ့လုံခြုံရေးကင်မရာမှတ်တမ်းတွေကိုကိုးကားပြီးလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောပါတယ်။ပြန်ပိတ်ဆက်မှုအပါအဝင်ဖြစ်နိုင်ခြင်းရှိတဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးသွားမယ်လို့ပြောပေမဲ့အသေးစိတ်ကိုထုတ်ပေါ်ပြောကြတာမရှိသေးပါဘူးရှင်
။သတင်းချင်းချုပ်ကိုမတ်ခင်လေးပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်လေးကတော့ဒီလောက်ပါပဲရှင်။ဒီနေ့ကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆူမဖြစ်ပါတယ်။စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ရောဘတ်ဘက်ခ်စ်တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီမှာလည်းတလဲပြန်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။ဒေါက်တာရှင်များလည်းတော့မြန်မာပြည်သူပြည်သားအားလုံးပေးရနေတဲ့ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမအလီမာပါ။
This program has come to you from the Voice of America, Washington.